Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရက်2019ခုနှစ်မတ်လ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 1925 32ပထမနာရီဝက်မှာ line length meter 190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျမကတော့ဆုမြတ်မွန်ပါရှင်စီးရီးယားနိုင်ငံမှာ IS စစ်သွေးကြွတွေတင်ပိုက်ထားစေနောက်ဆုံးကြံဒေသအပေါ်ထိုးစစ်ဆင်မှုကိုအရက်သားတွေကြောင့်အချိန်တက်ထားတယ်လို့ SDF တပ်ဖွဲ့ကကြေညာပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်မြန်မာတာဝန်ရှိသူတွေကို ICC နိုင်ငံကတရားရုံးမှာစစ်ဆေးအရေးယူဖို့ OIC ကတညတညွတ်ထဲဆုံးဖြတ်လိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်နောက်ထပ်အုတ်ချုပ်ရည်မှု12ဦးဒီကနေ့နှုတ်ထွက်သွားကြပါတယ
်ဒီမနေ့ကကတည်းကသူတို့နှုတ်ကပ်စာတင်လိုက်တာပါခင်ဗျာသူတန်တဲ့လူဘုံလုံးလေးစစ်တရားလုံးမြန်မာလေကာလာပါရဲ့တန်းတန်ရင်သူငယ်တို့
တိန်ညိုကျေးရွာအုတ်ချုပ်ရည်မှုဥဝေလာအောင်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါဒါအပြင်မြောက်ဦးမြို့နယ်ရက်ွက်အတော်များများမှာရခိုင်အလံတွေဘာကြောင့်နှွင့်ထူထားကြသလဲဆိုတာကိုလည်းနားဆင်ရပါမယ်မြန်မာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရဲ့လုပ်ငန်းဆောင်ရွက်ချက်တွေအကြောင်းလေ့လာဆန်းစစ်ထားတဲ့ UNDP အစီရင်ခံစာထိုင်းမြန်မာနယ်စပ်ကရင်အများစုနေထိုင်တဲ့နှုတ်ဘုဒုက္ခသည်စခန်းအတွင်အိမ်ခြေ60နီးပါးမီးလောင်ကျွမ်းသွားတဲ့အကြောင်းနဲ့တူမတန်ဆွမ်းကလေးငယ်တွေတခြားကလေးတွေနဲ့အတူပညာသင်ကြားခွင့်ရပြီးခွဲခြားဆက်ဆံခံရတာတွေအဆုံးသတ်ရေးတောင်းဆိုမှုအကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်စီးရီးယားနိုင်ငံမှာ IS စစ်သွေးကြွတွေသိမ်းပိုက်ထားတဲ့နောက်ဆုံးကြံဒေတာအပေါ်အမေရိကန်ပံ့ပိုးထားတဲ့တပ်ဖွဲ့တွေထိုးစစ်ဆင်တိုက်နေတာ၃ရက်ကျော်ကြာပြီဖြစ်ပေမဲ့မြို့ထဲမှာအရသားတွေရှိနေတာကြောင့်တိုက်ခိုက်မှုအချိန်သက်ထားတယ်လို့ပြောပါရယ်ဘန်ကူးစ်မြို့မှာ IS တွေကအရသားတွေကိုလူသားဒိုင်းတပ်ဖွဲ့အုံပြုနေတဲ့အတွက်တိုက်ခိုက်မှုတွေကိုခက်ဖြည်းဖြည်းလုပ်နေတယ်လို့SDF တပ်ဖွဲ့ပြောခွင့်ရသူက Twitter လူမှုကွန်ရက်ပေါ်ကနေကြေညာပါတယ် IS တွေတင်ထားတဲ့နေရာကိုပြန်လည်ရယူနိုင်ဖို့အချိန်သိကြတော့မှမဟုတ်ဘူးလို့သူကပြောပေမဲ့ပိတ်မိနေတဲ့အရသားတွေကိုအန်ဒီယကင်းကင်းကဲထုတ်နိုင်ဖို့ဘယ်လိုလုပ်မလဲဆိုတာကိုတော့ပြောမထားပါဘူးအပြစ်မဲ့ပြည်သူတွေကို IS တွေကလူသားဒိုင်းတပ်ဖွဲ့အုံပြုနေတယ်လို့ပူပေါင်းတပ်ဖွဲ့တွေကယုံကြည်ကြောင်းနဲ့ဒါဟာပြောင်ပြောင်တင်းတင်းဆက်ရွယ်မှုချိုးဖောက်တာဖြစ်ကြောင်းပူပေါင်းတပ်ဖွဲ့များရဲ့ပြောခွင့်ရဖို့မှုကြီး Sean Ryan ကလည်းပြောပါတယ်တောက်ကြနေကထိုးစစ်ဆင်မှုမစခင် Benhus မြို့ထဲမှာအရသား13,000ကျော်လောက်ကို SDF တပ်တွေကကဲထုတ်နိုင်ခဲ့ပါတယ်။အဲ့ဒီထဲက90ရာခိုင်နှုန်းကျော်ဟာအမျိုးသမီးနဲ့အသက်5နှစ်အောက်ကလေးငယ်တွေဖြစ်ကြပြီးအများအပြားအာဟာရချိုးတက်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။ Benhus မြို့ကထွက်ပြေးလာသူတွေအပြောအယပြီးခဲ့တဲ့ကြာသပတေးနေ့အထိမြို့ထဲမှာဆက်ပြီးပုံအောင်နေကြတဲ့အရသားရာနဲ့ချီလောက်ရှိနေသေးတယ်လို့ SDF ပြောခွင့်ရသူတစ်ယောက်က VOA ကိုပြောပါတယ်။
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အယ်လဘားမာပြည်နယ်မှာတနင်္ဂနွေနေ့ကအင်အားပြင်း၄၀နှမောင်းတိုက်ခတ်ခဲ့မှုကြောင့်23အောက်ထပ်မင်းနဲ့တည်ဆုံးခဲ့ပြီးတော့အများပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ရာသီဥတုဆိုးဝါးနေချိန်မှာ၄၀နှမောင်းနှစ်ခုထပ်မင်းနဲ့တိုက်ခတ်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူအရေအတွက်ပုံများလာနိုင်တယ်လို့ပျက်စီးပိုင်းစားတွေလွင့်စင်မဲ့အန်ဒီရကြောင့်ညာလုံးပေါက်ရှာဖွေရေးတွေကိုရပ်ထားခဲ့ရတယ်လို့မြို့နယ်ရဲတာဝန်ရှိသူဂျေးဂျုံးစ်ကပြောပါတယ်။အယ်လဘားမာပြည်နယ်မြို့တော်ရဲ့အရှိတ်95ကီလိုမီတာလောက်မှာရှိတဲ့ဘိုရဂတ်မြို့မှာအင်ဂျီအများပြားပျက်စီးသွားခဲ့ကြောင်းနဲ့မြို့နယ်တစ်ခုလုံးမှာအပျက်စီးတွေကြာအသက်ရှင်နေထိုင်သူတွေကိုလည်းအရေးပေါ်ကယ်ဆယ်ရေး150လောက်ကလိုက်လံရှာဖွေနေတဲ့အကြောင်းလီးမြို့နယ်အရေးပေါ်စီမံခန့်ခွဲရေးဌာနပြောခွင့်ရသူကပြောပါတယ်အလဘားမာပြည်နယ်အုပ်ချုပ်ရေးမှူး KIB ကပြည်နယ်ထဲမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်ပြင်းထန်တဲ့ရာသီဥတုအခြေအနေရင်ဆိုင်ရတဲ့အရှေ့တောင်ပိုင်းပြည်နယ်တွေဖြစ်တဲ့အလဘားမာဂျော်ဂျီယာဖလော်ရီဒါနဲ့တောင်ကယ်လိုင်းနပ်ပြည်နယ်တွေမှာတနင်္ဂနွေနေ့တုန်းက40နှမောင်းသတိပေးချက်တော်တော်များများအမျိုးသားမိုးလေဝသဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအင်ဂျီရောနဲ့တရားရေးဌာနတာဝန်ရှိသူတွေအပါအဝင်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်နွယ်နေသူအယောက်60နဲ့ပတ်သက်တဲ့အချက်အလက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကတောင်းဆိုဖို့စီစဉ်နေပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ထရမ့်စီယိုရဲ့တာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့မှုရှိမရှိနဲ့တရားရေးဆိုင်ရာဆောင်ရွက်မှုတွေအပေါ်သမ္မတထရမ့်နှောက်ယှက်မှုရှိမရှိတို့ကိုလွှတ်တော်ဘက်ကစုံစမ်းနေမှုရဲ့အရှိန်မြင့်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အကြီးဆုံးသားဒေါ်နယ်ထရမ့်ဂျူနီယာအပြင်နိုင်ငံတကာထရမ့်စီးပွားရေးလုပ်ငန်းတွေရဲ့ဘဏ္ဍာရေးမှူးချုပ် အယ်လန်ဝါဇန်ဘတ်တို့နဲ့ဆိုင်တဲ့စာရွက်စာတမ်းတွေကိုလွှတ်တော်ကဆက်ဆေးခြင်းနဲ့လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်နက်တလာက ABC ရုပ်သံနဲ့မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။သမရအနေနဲ့အာဂတိလိုက်စားမှုအနာအလွဲသုံးစားလုံးမှုအပြင်ဥပဒေကြောင်းအရဆောင်ရွက်မှုတွေကိုဟန်တာနှောက်ယှက်မှုရှိမရှိစစ်ဆေးခြင်းနဲ့လို့သူကပြောပါရယ်ထရမ့်အနေနဲ့တမရတာဝန်ထမ်းဆောင်တဲ့နှစ်နှစ်အတွင်းတရားရေးဆိုင်ရာဆောင်ရွက်မှုတွေမှာအဟန့်အတားလုပ်ခဲ့တယ်လို့သူယုံကြည်တဲ့အကြောင်းလဲပြောပါရယ်လောလောဆယ်အထောက်အထားမပြနိုင်သေးပေမဲ့အသေးအချာစုံစမ်းမှုတွေကိုစားလုပ်တော့မယ်လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌနက်တလာကပြောကြားခဲ့တာဖြစ်ပါရယ်သမရထရမ့်ရဲ့ပုဂ္ဂိုလ်ရဲ့အကျိုးတော်ဆောင်အဖြစ်နှစ်ရှည်လုပ်ခဲ့တဲ့မိုက်ကယ်ကိုဝင်ကပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲတွေအတွင်းမှာဥပဒေချိုးဖောက်တဲ့လုပ်ရက်တွေကိုသမရထရမ့်လုပ်ခဲ့တယ်လို့လွှတ်တော်အမတ်တွေကိုပြောကြားထွက်ဆိုခဲ့ပြီးတဲ့နောက်မှာအခုလိုဆုံးသတ်မှုတွေကိုစတင်လှုံ့ဆော်လာတာဖြစ်ပါတယ်
။ Venezuela တိုက်ခန့်ခေါင်းဆောင် Juan Guaido ဟာ Latin America မဟာမိတ်နိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ Venezuela နိုင်ငံကိုပြန်မှာဖြစ်ပြီးတော့ Venezuela ပြည်သူတွေကိုလည်းသူပြန်မဲ့အခြေအနေခိုက်ပြီးတော့လမ်းတွေဘက်ကိုထွက်ကြဖို့ကိုပြောကြလိုက်ပါတယ်။ Guaido က Ecuador နိုင်ငံကနေမပြန်ခင်တနင်္ဂနွေနေ့ကသူရဲ့ Twitter ဆာမျက်နှာမှာအဲ့လိုရေးသားလိုက်တာဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေအနေနဲ့လည်းဇာတ်နာပြပွဲတွေဘယ်မှာလုပ်မယ်ဆိုတာကိုသေချာစောင့်ကြည့်သွားဖို့ပြောလိုက်ပါတယ်။ Guaido ဟာ Caracas မြို့တော်ကိုဒီကနေ့မှာရောက်မယ်လို့ခန့်မှန်းနေပြီးသူ့အနေနဲ့ပြန်ရောက်လာတဲ့အချိန်မှာလည်းအဖမ်းခံရဖို့မျှော်လင့်ကြောင်းပြောပါတယ်။ဒီကောက်ပွဲမဲမတမာမှုတွေကြောင့် Guaido ကသူ့ရဲ့လွတ်တော်ဥက္ကဋ္ဌအာဏာကိုသုံးပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတမဒူရိုဟာတရားမဝင်ဘူးလို့ကြေညာခဲ့ပြီးသူ့ကိုယ်သူလည်းယာယီသမ္မတဖြစ်တယ်ဆိုပြီးကြေညာခဲ့တာပါ။အမေရိကန်ပါဝင်တခြားနိုင်ငံ50ကျော်ကတော့သူ့ကို Venezuela နိုင်ငံရဲ့ယာယီသမ္မတဖြစ်တဲ့အသိအမှတ်ပြုထားပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတော့ Guaido ဟာ American သမ္မတ Mike Pence အပါအဝင်တခြားဒေသတွင်းခေါင်းဆောင်တွေနဲ့ Colombia နိုင်ငံဘိုဂိုတာမြို့မှာတွေ့ဆုံခဲ့ပြီးတော့အဲ့နောက်တော့သူဟာ Brazil နဲ့ Paraguay နိုင်ငံတွေကိုတွားရောက်ခဲ့တာပါ။အမေရိကန်ကတော့ပြီးခဲ့တဲ့တောက်ချနေ့က Venezuela ရဲ့ထိပ်တန်းလုံခြုံရေးတာဝန်ရှိသူ6ဦးကိုအရေးယူပိတ်ဆို့မှုတွေလုပ်လိုက်တယ်လို့ဒါဇင်နဲ့ချီတဲ့တခြားထိပ်တန်းအာဏာပိုင်တွေကိုလည်းဗီဇာရုပ်သိမ်းတာတွေလုပ်ပြီးတော့ PR တွေပေးလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကဒီရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာတာဝန်ရှိသူတွေကို ICC နိုင်ငံတကာတရားရုံးမှယာစွေးမှုနဲ့ဆစ်ဆဲအရေးယူဖို့အတွက် OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ကတညီတညွတ်ထဲဆုံးဖြတ်လိုက်ပါတယ်။ Arab စော်ဘွားများပြည်တော်စု UAE မှကျင်းပနေတဲ့46ကြိမ်မြောက် OIC နိုင်ငံသားရေးဝန်ကြီးများအစည်းအဝေးနောက်ဆုံးရက်မှာအခုလိုဆုံးဖြတ်ခဲ့ကြတာဖြစ်တယ်လို့ Bangladesh နိုင်ငံသားရေးဝန်ကြီးဌာနကတင်းနယ်လာနေမှာထုတ်ပြန်တာပါ။လက်တလောအဖြစ်တော့ Bangladesh နိုင်ငံမှာရှိနေတဲ့ Rohingya ဒုက္ခသည်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ ICC နိုင်ငံတကာခုံရုံးမှာစစ်ဆေးဖို့အမှုတင်ထားပြီးသားရှိပါတယ်။လွန်ခဲ့တဲ့ဒီ2018ခုနှစ်အတွင်းတုန်းကရခိုင်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်း Rohingya 9သိန်းကျော် Bangladesh ဘက်ကိုထွက်ပြေးခဲ့ရတဲ့နောက်နိုင်ငံတကာမှာ Rohingya အရေးကိုပို့ပြီးတော့အာရုံစိုက်လာတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းစစ်စီရဲ့အတွင်ရိုဟင်ဂျာဒုက္ခသည်တွေကိုလူခွေချိုးဖောက်မှုတွေပြင်းပြင်းထန်ထန်ချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကယူဆထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီအခြေအနေအပေါ်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့စုံစမ်းနေတယ်လို့နိုင်ငံတကာဆွတ်ဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့တောက်လျှောက်ညှင်းဆန်းခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကြားနျူကလ িয়ার အရေးစစ်ဆေးမှုတွေလမ်းကြောင်းမှာပေါ်အမှန်ဆုံးပြန်ရောက်အောင်တက်တက်ကြွကြွဆောင်ရွက်သွားမယ်အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီကနေ့ပြောလိုက်ပါတယ်။ဗီယက်နမ်နိုင်ငံမှာချင်းပါခဲ့တဲ့သမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ခင်ဂျုံအွန်းတို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမောင်မြင်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီကနေ့ဆိုးမှာချင်းပါတဲ့အမျိုးသားလုံခြုံရေးကောင်စီစည်းဝေးမှာတောင်ကိုရီးယားရဲ့တန်တမာရေးမဟာဗျူဟာအကြောင်းသမ္မတမွန်ဂျေအင်းကဆွေးနွေးပြောဆိုသွားတာပါ။ဆွေးနွေးပွဲမှာအထူးရေးကြီးတဲ့အောင်မြင်မှုတွေရရှိခဲ့တယ်လို့သူမြင်တဲ့အကြောင်းပြောဆိုပြီးသမ္မတထရမ့်ကိုချီးကျူးခဲ့တယ်လို့နောက်အနာဂတ်မှာသဘောထူညီချက်ရမယ်လို့မျှော်လင့်တဲ့အကြောင်းလဲတောင်ကိုရီးယားသမ္မတကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့ဗီယက်နမ်မှာထိပ်သီးဆွေးနွေးပွဲချင်းပါနေချိန်မှာသူ့ကိုဝေဖန်ထိုးနှက်ပြောဆိုခဲ့တဲ့သူ့ရဲ့ကိုရေးရှိနေဟောင်းမိုက်ကယ်ကိုဟန်ကိုလွတ်တော်ရှေ့ထွက်ဆိုဖို့ဒီမိုကရက်ဘက်ကဆုံးဖြတ်ခဲ့တာကိုဝေဖန်ပြီးဒီလို့ရကြောင့်မြောက်ကိုရီးယားရေးစစ်ဆေးမှုမအောင်မြင်ခဲ့တာဖြစ်နိုင်တယ်လို့တနင်္ဂနွေနေ့က Twitter ကနေရေးသားလိုက်ပါတယ် အင်မတန်ရေးကြီးတဲ့ထိပ်သီးဆွေးနွေးပွဲကျင်းပနေချိန်မှာပြစ်မှုကျူးလွန်ထားတဲ့လိန်ညာလေပြားသူတယောက်ကိုအုံချပြီးလွှတ်တော်ရှေ့မှောက်မေးခွန်းနဲ့မေးဖို့ဆုံးဖြတ်ခဲ့တာဟာအမေရိကန်နိုင်ငံရေးရဲ့နိုင်ကြတဲ့လုပ်ရတစ်ခုအဖြစ်သမ္မတထရမ့်ကဝေဖန်ပါတယ်။ရှင်းနေဟောင်းကိုဟန်ရဲ့ထွက်ဆိုချက်တွေကနျူကလ িয়ার အရေးညီနိုင်မှုတွေအပေါ်ဘလို့တက်ရောက်ခဲ့တဲ့ဆိုတာကိုသမ္မတထရမ့်ကတိုက်ရိုက်ပြောဆိုခြင်းတော့မရှိခဲ့ပါဘူး။သမ္မတတယောက်နိုင်ငံသားမှာရောက်နေတဲ့အချိန်ဒီလိုလုပ်ရမျိုးတွေအရင်ကမရှိခဲ့ဘူးတဲ့အကြောင်းနဲ့ဒါဟာရှက်ဖွယ်လုပ်ရဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကပြောပါတယ်ခင်ဗျာ။
အမေရိကန်နဲ့တောင်ကိုရီးယားနှစ်ဆင်လုပ်တဲ့နှစ်နိုင်ငံဘူးတွဲစစ်ရေးလေ့ကျင့်မှုကိုရပ်ဆိုင်းလိုက်ပြီးလို့အမေရိကန်ပြည်ထောင်စုကကြေညာပါရယ်။အမေရိကန်ကာကွယ်ရေးယာယီဝန်ကြီးပက်ထရစ်ချန်နန်ဟန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဂျွန်ကျောင်ဒူးတို့စနေနေ့ကဖုန်းနဲ့ဆက်သွယ်စကားပြောပြီးနှစ်နိုင်ငံကတပ်ဖွဲ့ဝင်အများအများပါဝင်တဲ့ဘူးတွဲစစ်ရေးလေ့ကျင့်မှုရပ်ဖို့ဆုံးဖြတ်ခဲ့တယ်လို့ Pentagon စစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ကြားဆက်ပြီးနီနီကပ်ကပ်ပူးပေါင်းဆောင်ရွက်သွားဖို့သဘောတူခဲ့ကြတယ်လို့လည်းပြောထားပါရယ်။နောက်ပိုင်းကျရင်နှစ်နိုင်ငံကြားမှာကြီးမားကျယ်ပြန့်တဲ့စစ်ရေးလေ့ကျင့်မှုတွေအစားအသေးစားစစ်ရေးလေ့ကျင့်မှုတွေတက်ဆိုင်တဲ့စစ်ဆင်ရေးကိုအာရုံစိုက်တဲ့လေ့ကျင့်မှုမျိုးတွေကိုပဲလုပ်တော့မှာဖြစ်ပါရယ်။အခုလိုကြီးကျယ်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုကြီးကိုအမေရိကန်နဲ့တောင်ကိုရီးယားတို့ကရလိုက်တဲ့အတွက်ဒေတာရဲ့အရေးပေါ်အခြေအနေလိုအပ်လာရင်တပ်ဖွဲ့တွေအစင်းသင့်ဖြစ်မှုအပေါ်ထိခိုက်မှာကိုစိုးရိမ်တယ်လို့အကဲခတ်တချို့ကပြောပါရရှင်
တရုတ်ဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့ဗန္ဒာရေးကြီးကဲမောင်ဝမ်ဂျိုးကသူ့ကိုတက်တဲ့ခိုင်မာမရှိဘဲဖမ်းဆီးမှုကိုပိုင်ခွင့်ရချိုးဖောက်မှုတွေအတွက်ကနေဒါဆိုရနေဆက်လုံခြုံရေးဌာနနဲ့ကနေဒါရဲတပ်ဖွဲ့တွေကိုတရားစွဲဆိုလိုက်ပါတယ်အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်မှုတွေကိုဖောက်ပြတ်ကြောင်းအမေရိကန်ရဲ့ဆွဆွဲချက်ကြောင့်ပြီးခဲ့တဲ့ဒဇန်ဘာလတုန်းကမောင်ဝမ်ဂျိုးကနေဒါမှာလင်းပြောင်းစည်းဖို့လုပ်နေစဉ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်သူကိုဖမ်းဆီးလိုက်တဲ့ဆိုတာနဲ့ရှေ့နေနဲ့တွေ့ခွင့်ပေးတယ်လို့မပြောခင်မှာနိုင်ပေါင်းများစွာကြောင်းအောင်ဆစ်ဆီမေးမြန်းခဲ့တယ်လို့မောင်ဝမ်ဂျိုးရဲ့ရှေ့နေတွေကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုသတင်းလွှာတွေသတင်းဆောင်ပါတွေစက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကအုပ်ချုပ်ရေးမှူး12ဦးဒီကနေ့နှုတ်ထွက်စာတင်ခဲ့ကြပါတယ်။မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေကြားစစ်ရေးပြိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာရက်ကြီးအုပ်ချုပ်ရေးမှူးတချို့ကိုမတရားအသင်းဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးတရားစွဲဆိုတာတွေလုပ်ခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြောက်ဦးမြို့ကရက်ကြီးအုပ်ချုပ်ရေးမှူး90နီးပါးတာဝန်ကနှုတ်ထွက်ခဲ့သေးတာပါ။လက်နက်ကိုင်တိုက်ပွဲတွေကြားမှာရက်ကြီးအုပ်ချုပ်ရေးမှူးတွေအပါအဝင်အရသာပြည်သူတွေဖမ်းဆီးတရားစွဲဆိုခံရမယ့်အရေးစိုးရိမ်နေရပြီးလုတ်ကင်သွားလာရေးအခက်တွေ့နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မကြာမီရက်ပိုင်းကပဲရက်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှူး89ဦးနှုတ်ထွက်သွားပြီးနောက်ဒီကနေ့မှလည်းနောက်ထပ်ရက်ကြေးအုပ်ချုပ်ရေးမှူး12ဦးထပ်မံနှုတ်ထွက်ခဲ့တယ်လို့တင်ညူကြေးရွာအုပ်ချုပ်ရေးမှူးဦးဝေလက်အောင်ကပြောပါတယ်
။ဒီမင်းဆက်ကလည်းသူတို့နှုတ်ကွက်စာတင်လိုက်တာပါခင်ဗျာ။သူတန်တဲ့လူကလုံးလေး7ယောက်လုံး၄ယောက်၄ယောက်လည်းဆိုမြန်မာလေကာလာပါရဲ့တန်တန်သူငယ်တို့ကြားတဲ့ဝေသာလီကျင်းချောင်းဇီပင်ကြီးအဘိုးစစ်တောက်စုပါပဲကွာရခိုင်ရွာတွေပါပဲခင်ဗျာဒီမြောက်မြို့နယ်အတွင်းကကျန်တဲ့ပြည်ရွာတွေပါကွာတင်ကလေးတောက်စုပဲကျွန်တော်တို့ကတကြီးလို့များခဲ့တာပါခင်ဗျာကျန်တာကတော့အကုန်လုံးသောက်ကွက်ပြည်သွားပြီ
ဖေဖော်ဝါရီ28ရက်နေ့တုန်းကရက်ကြီးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်တွေကဖမ်းဆီးတရားစွဲဆိုခဲ့ပြီးနောက်ဒါကိုကန့်ကွက်တဲ့အနေနဲ့မြောက်မြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူး89ဦးကမလ၁ရက်နေ့မှာတာဝန်ကနေနှုတ်ထွက်ခဲ့ပါတယ်ဒီကနေ့ထပ်မနှုတ်ထွက်တဲ့7ဦးနဲ့ဆိုရင်လက်ရှိမြောက်မြို့နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှူးတွေအလုံးလုံးလုံးနှုတ်ထွက်သွားတာဖြစ်ပါတယ်။ဒီလိုအခြေအနေတွေကြောင့်ဒေသခံရွာသားတွေလောက်ကင်စားတော့သွားလာရေးမှာအခက်တွေ့နေရတယ်လို့မြောက်ဦးမဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ကပြောပါတယ်
။အုပ်ချုပ်ရေးပိုင်းဆိုင်ရာတော့အခက်အခဲရှိနေမယ်လို့ထင်တယ်။ရပ်သူရွာသားတွေကတော်တော်လေးဟိုအခက်အခဲပြနေတယ်။အုပ်ချုပ်ရေးမှူးတွေနှုတ်ထွက်သွားတဲ့အတွက်ဒီရွာမှာဒီအယောင်ဝယ်ကိစ္စပေါ့နော်။အဲ့ဒီကိစ္စတွေအတဲထောက်ခံစာပေးမဲ့သူမရှိဘူးဖြစ်နေတယ်။နောက်တကားခရီးသွားလာခွင့်အတွက်ထောက်ခံတာပေးမဲ့လူတွေမရှိဘူးဖြစ်နေတယ်။ဒီမှတ်ပုံနဲ့လုပ်တဲ့အခါမှာလေရွာကနေပြီးတော့အကျင့်စာရိတ္တကောင်းမွန်ကြောင်းဆိုတဲ့ထောက်ခံချက်တွေပေးရတယ်။အဲ့ဒါပြည်သူဘက်ကအခက်အခဲတွေပါ
။အခုလိုရက်ကြီးအုပ်ချုပ်ရေးမှုတွေအစုလိုက်ပြုံလိုက်နှုတ်ထွက်တဲ့အပေါ်မှာခိုင်လုံတဲ့အကြောင်းပြချက်နဲ့တရားဝင်လက်မှတ်ရေးဆိုးပြီးမှထွက်နိုင်တယ်လို့ရခိုင်ပြည်နယ်သူတွေအုပ်ချုပ်ရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးသိမ်းမောင်ကတော့မလ၂ရက်နေ့မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ဒီရက်ကြီးအုပ်ချုပ်ရေးမှူးတွေနဲ့ပတ်သက်လို့ထွက်လို့ကထွက်နိုင်ပါတယ်။အကြောင်းခိုင်လုံစွာပြပြီးတော့တရားဝင်လက်မှတ်ထိုးပြီးတော့ထွက်ပါဆိုပြီးတော့ဒါကျွန်တော်တို့တက်ဆိုင်ရာမြို့နယ်ကြီးခရိုင်နယ်ကိုလည်းကျွန်တော်တို့နော်အကြောင်းကြားထားပါတယ်။ဒီလက်ရှိကြေးရွာမှာယာယီအုပ်ချုပ်ရေးမှူးတာဝန်ပြီးမှနော်သူ့ရဲ့လုံထုံးလုံးကြီးနဲ့ရွေးကောက်ပွဲနဲ့တခါပြန်ပြီးတော့ပြန်တင်ပြီးတော့တရားဝင်ခရိုင်အုပ်ချုပ်ရေးမှူးတင်ပြပြီးတော့ဟိုနယ်အုပ်ချုပ်ရေးမှူးကခန့်အပ်ပေးမှာဖြစ်ပါတယ
်။ရက်ကြီးအုပ်ချုပ်ရေးမှူးတွေအနေနဲ့တူးချင်းစီနှုတ်ထွက်မှတာဥပဒေနဲ့ညီခွင့်ပြုမယ်လို့လည်းသူကပြောပါတယ်။ တင်ညိုချေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကတော့ရက်ကြီးအုပ်ချုပ်ရေးမှူးတွေရဲ့ဥပဒေအရမိမိစံသန်းနဲ့နှုတ်ထွက်နိုင်တယ်ဆိုတဲ့အချက်ပါဝင်တာကြောင့်တာဝန်ကနေရန်နှန်းလိုက်ပြီးလို့ပြောပါတယ်
အုပ်ချုပ်ရေးလုပ်ငန်းတွေကိုကျွန်တော်တို့အိမ်ရတဲ့ရက်ဆန်းချပါတယ်ခင်ဗျာခွင့်ပြုရမပြုဘူးဆိုတာကတော့သူတို့အပိုင်းနဲ့ကျွန်တော်တို့ကဒီအလုပ်ကိုလုပ်ဖို့အတွက်စံတာလည်းမရှိတော့ဘူးကျွန်တော်တို့ဆက်လုပ်ဖို့အတွက်ဒီအစိုးရဖွင့်စရာမလဲကျွန်တော်တို့ကိုတာဝန်မရှိနိုင်ဘူးသူချင်းတယောက်ချင်းနှုတ်ကွက်မှတလည်းတယောက်ဝင်အဖြစ်နှုတ်ကွက်ခွင့်ပေးမယ်ပြောတာကတော့ဒါကတော့သူတို့နှုတ်ကွက်ခွင့်ပေးတယ်မပေးဘူးဆိုတာကတော့သူတို့အပိုင်းမှာကျွန်တော်တို့ကတော့နှုတ်ကွက်စာစားပြီးပြင်နေကြတယ်လက်မှတ်ချက်ရေးထိုးထားတဲ့စာရွက်ရဲ့အပေါ်ပိုင်းမှာလေမိမိသဘောဆန္ဒအလျောက်ဆိုပြီးစာရွက်ပြီးပါပါတယ်ခင်ဗျအဲ့ဒီစာစားကလည်းသူချင်းနှုတ်ကွက်တဲ့သဘောအတူတူပါပဲ
ကြောက်တော်မျိုးမှာလည်းပြက်ကြီးအုတ်ချုပ်ရင်မှုသူနှုတ်သက်စွာတင်ခဲ့ပြီးဖြစ်ပါတယ်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်၏အတူကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအကျိုးဆက်ကြောင့်အေအေဖွဲ့နဲ့ဆက်နွယ်နေတဲ့ဆိုတဲ့ယူဆရတဲ့ရွာသားတွေကြေးရွာအုပ်ချုပ်ရေးမှုတွေပေါ်တပ်မတော်နဲ့ရဲတွေကနေဖမ်းဆီးတရားစွဲဆိုမှုတွေဆက်တိုက်လှုပ်ဆောင်နေတဲ့အချိန်တွေကြောင့်တိုက်ပွဲဖြစ်ပွားရာဒေသကကြေးရွာသားတွေရဲ့လုံခြုံရေးဟာစိုးရင်စရာဖြစ်နေတဲ့အနေအထားမှာရှိနေပါတယ်2018ဒီဇင်ဘာလကနေ2019ဖေဖော်ဝါရီလအထိတပ်မတော်နဲ့အေအေကြားတိုက်ပွဲဖြစ်ပွားမှုအကြိမ်83ကြိမ်ရှိခဲ့တယ်လို့မနေ့ကရက်စွဲနဲ့အေအေဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုနိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်ရခိုင်ပြည်နယ်ထဲမှာရခိုင်တိုင်းရင်းသားလက်နက်ကင်တပ်အေအေနဲ့မြမအစိုးရတပ်တို့ကြားစစ်ရေးပြစ်ပတ်ခါတွေပြင်းထန်နေချိန်မြအုပ်မြို့နယ်ကရက်ကွက်အတော်များများရဲ့နေအိမ်တချို့မှာရခိုင်အလံတွေတပြိုင်တည်းလွင့်ထူထားကြတာဟာရခိုင်ဒေသခံပြည်သူတွေရဲ့သဘောထားကိုငြိမ်းချမ်းစွာအတန်တိတ်စန္ဒထုတ်ဖော်ပြသတာဖြစ်တယ်လို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတဦးကပြောပါတယ်တိုက်ပွဲတွေပြင်းထန်နေချိန်ထောင်ချီတဲ့ရခိုင်ဒေသခံပြည်သူတွေစစ်ဘေးတိမ်းရှောင်နေကြရချိန်ဒေသခံတွေနဲ့အုပ်ချုပ်ရေးမှုချို့ကိုလည်းဖန်ဆီးမှုတွေရှိနေတာကြောင့်ရခိုင်ဒေသခံတွေဘက်ကအခုလိုငြင်းချမ်းစွာနဲ့သူတို့ရဲ့သဘောထားစန္ဒာကိုထုတ်ဖော်ပြသကြတာဖြစ်တယ်လို့ရခိုင်မျိုးသားပါတီတာဝန်ရှိသူကပြောတာပါအခုလိုမြောက်ဦးမြို့နယ်ကရခိုင်ဒေသခံတွေရခိုင်အလံတွေထူတော့လွှင့်ထူကြတာနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီ ANP ရဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးအောင်မြတ်ကျော်ကိုမဆုမွန်ဆက်သွယ်မိမြတ်တဲ့အခါမှာသူကအခုလိုစဖြေပါတယ
်တော်တော့မှမြေးတဲ့လိုလိုအခုခုကိုအပေါ်ကြတယ်တခုခုကိုထောက်ခံတယ်အဲ့လိုမျိုးဆိုရင်ကျွန်တော်တို့ရခိုင်ဒေသမှာအမြဲတမ်းအဲ့ဒါကလှုပ်ဆောင်နေတဲ့ဇလေးတစ်ခုပေါ့ကျွန်တော်တို့အဲ့လိုမျိုးအလံထူတဲ့အလံထောင်တဲ့အလေးအဆကျွန်တော်တို့သာသနာအလံတွေထောင်တာရှိတယ်အခုဆိုရင်ရခိုင်အလံတွေကိုထောင်တာပေါ့
ဟုတ်ကဲ့
အဲ့ဒါကတော့သူတို့ထောက်ခံတဲ့ပုံပေါ်မျိုးဟိုအလန်တွေကြားတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတာပေါ့
ဟုတ်ကဲ့အဲ့တော့ဆရာဦးအောင်မရကျော်အခုဒီတစ်ခေါက်ဒီအလန်တွေထောင်တဲ့ကိစ္စကဘလို့သတင်းစကားကိုပေးဖို့ဒီရခိုင်ပြည်သူတွေဘက်ကနေပြီးတော့ပေါ့နော်ဒီအလန်တွေထောင်တယ်လို့ဆရာယူဆပါလဲရှင
်အဲဒီကတော့ကျွန်တော်တို့အဲ့ဒီမှာအဆက်ရှင်လည်းငင်းဖြစ်တဲ့ပြဿနာဆိုရင်အဲ့ဒီဟိုအုပ်ချုပ်ရေးမှုတွေအုပ်ချုပ်ရေးမှု၄ယောက်ကိုဖမ်းနေတယ်အဲ့အတွက်နေပြီးအဲ့တော့ကိုအုပ်ချုပ်ရေးမှုအကုန်လုံးကနေပြီးအဲ့အဲ့တော့ကိုမပြင်းနဲ့လို့ကျွန်တော်တို့နှုတ်ဆက်ကြတယ်သူ့လိုက်ပြုံလိုက်တော့မယ်ဆိုရင်အမျိုးတွေလုံးမှရှိတယ်သူ့ရှင်းဦးမှုအကုန်လုံးနှုတ်ဆက်ကြတယ်အဲ့တော့ကိုထောက်ခံဒီအဲ့တော့ကိုသဘောကျတယ်အဲ့တော့ကိုလက်ခံဒီဟိုထောက်ခံဒီသဘောမျိုးအလန်ထောင်ကြတယ်လို့ဆိုကျွန်တော်အနေနဲ့ပုံသက်တာပေါ့မှာ
ဟုတ်ကဲ့ဆရာကလည်းဒီရခိုင်မျိုးသားပါတီရဲ့ဒီဘို့ဒီအတွေ့အမှုအဖွဲ့ဝင်တယောက်နေနေပေါ့နော်ဒီလိုရခိုင်ဒေသခံပြည်သူတွေဘက်ကသူတို့ဆန္ဒသဘောထားကိုထုတ်ဖော်တဲ့အပေါ်မှာရောဆရာဘယ်လိုမြင်မိပါလဲရှင
်ဒါကညီညီချင်းချင်းနဲ့ကျွန်တော်တို့ဟိုသဘောထားထုတ်ပြန်တယ်အဲဆိုင်ပေါ့တော့ပြင်ဆိုရင်ကျွန်တော်တို့အခုဒီအစိုးရဖြစ်ပြီးအရင်အစိုးရဖြစ်ပြီးကျွန်တော်တို့ဟိုအလုပ်လေဆိုရင်တစ်ခုခုဆန္ဒကိုဆန္ဒကိုထုတ်ပေါ်ပြမယ်ဆိုရင်ကျွန်တော်တို့ထုတ်ပေါ်တာနဲ့အကုန်လုံးကိုဖန်ရှုပ်အကုန်လုံးကိုဟိုပုံမှန်တဲ့အမျိုးမျိုးတက်ပြီးဖန်ရှုပ်အဲ့လိုမျိုးပိုင်းကြံတာတွေရှိတာပေါ့အခုဆိုရင်တော့ကျွန်တော်တို့ဟိုတော်တော်ကိုဟိုပြောမယ်ဆိုရင်ညီညီချင်းချင်းနဲ့ကိုယ်ဆန္ဒကိုကိုထုတ်ပေါ်ပေးပိုင်းကအရင်ကိုဟိုကျွန်တော်တို့အပေါ်မှာဆိုအဲ့ဒီမြောက်လူခံတို့အရင်လေးစားပုတ်ကောင်းတွေပြီးကျွန်တော်တို့ရှင်းရှင်းပိုင်းအနေနဲ့လည်းအဲပြောမယ်ဆိုရင်တကယ်ကောင်းတဲ့ဟိုကိုယ်ဆန္ဒကိုထုတ်ပေါ်တဲ့ဒီအလေးကြီးတစ်ခုကိုကျွန်တော်ပြန်ဆက်ပြီးပါတယ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်เนาะဖြေပေးတာဟုတ်ကဲ့
ဟုတ်ကဲ့ပါ
မဆုမဆက်သွယ်မေးမြန်းခဲ့တာပါရှင်။မြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွင်းကလုပ်ငန်းဆောင်ရွက်ချက်တွေကိုလေ့လာဆန်းစစ်ထားတဲ့အစီရင်ခံစာတစ်စောင်ကိုဒီကနေ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကထုတ်ပြန်လိုက်ပါတယ်။တက်တန်းနှုဆဲဖြစ်တဲ့မြန်မာလွှတ်တော်အသီးသီးကလုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာဖို့ဒီအစီရင်ခံစာထဲမှာဘာတွေထောက်ပြအကြံပြုထားကြပါသလဲ။အစီရင်ခံစာနဲ့ပတ်သက်တဲ့တုံ့ပြန်ချက်တွေရောဘလို့ရှိပါသလဲဆိုတာဒီကနေ့အစီရင်ခံစာမိတ်ဆက်အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူထားတဲ့မခင်ဖြူထွေးကပြောပြမှာပါရှင်။
မြန်မာနိုင်ငံအတွင်းကတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှာလုပ်ငန်းတွေကိုဘယ်လိုအကောင့်ထဲဖော်ဆောင်နေသလဲ။လွှတ်တော်နဲ့အစိုးရကြားမှာဘယ်လိုအပြန်အလှန်ဆက်သွယ်ဆောင်ရွက်ကြသလဲ။နောက်လွှတ်တော်ကိုယ်စားလှယ်တွေရဲ့အခမ်းကဏ္ဍကဘာတွေလဲစသဖြင့်လွှတ်တော်တွင်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့တိုင်းနယ်ပြည်နယ်လွှတ်တော်အချို့ကအခြေအနေတွေကိုစမ်းစစ်လေ့လာပြီးအခုအစဉ်ခံစာကိုထုတ်ပြန်လိုက်ကြပါ။ဒီကနေ့အစီအစဉ်ကစားထုတ်ပြန်တာနဲ့ပတ်သက်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ပီတာဘက်ချလာကအခုလိုပြောပါတယ်
။ Today there has been no delivery ရဲ့ဆောင်ရွက်ချက်တွေတိုးတက်ကောင်းမွန်လာအောင်ဘယ်လိုဆောင်ရွက်သင့်တယ်ဆိုတာမျိုးတရားလေ့လာဆန်းစစ်ထားတဲ့အစီအစဉ်စာမျိုးမရှိသေးပါဘူး။ဒါကြောင့်လဲဒီအစီအစဉ်ကိုလုတ်ဖြစ်တာပါ။ဒီမိုကရေစီနီးကျအနာဂတ်မြန်မာနိုင်ငံမှာလွှတ်တော်ရဲ့ဆောင်ရွက်ချက်တွေပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုနိုင်ဖို့အတွက်ပဲဖြစ်ပါတယ်
မြန်မာနိုင်ငံရဲ့အနာဂတ်အုပ်ချုပ်ရေးစနစ်ပိုမိုကောင်းမွန်လာဖို့မှာလွှတ်တော်တွေရဲ့အခမ်းအနားကအရေးကြီးပါတယ်လွှတ်တော်တွေဖွံ့ဖြိုးတိုးတက်လာတာကနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်တာကြောင့်လက်ရှိမြန်မာလွှတ်တော်တွေရဲ့လုပ်ငန်းဆောင်တာတွေတိုးတက်ကောင်းမွန်လာစေဖို့မှာအခုအစီရင်ခံစာကအထောက်ကူပေးနိုင်ဖို့မျှော်လင့်တယ်လို့အစီရင်ခံစာအတွက်အဓိကဦးဆောင်သုတေသနလုပ်ခဲ့သူကနေဒါလွှတ်တော်အမတ်ဟောင်းလည်းဖြစ်ဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့Carl Deferia ကပြောပါတယ
်ဒီစီရင်ခံစာရဲ့ရေးပါမှုကတော့လွှတ်တော်အသီးသီးကလက်ရှိဆောင်ရွက်ချက်တွေကောင်းမွန်တဲ့အလေးအထားတွေကိုလေ့လာဆန်းစစ်တာဖြစ်လို့ကျွန်တော်တို့ရဲ့အခုလေ့လာမှုထဲမှာမပါတဲ့လွှတ်တော်တွေအနေနဲ့လည်းဒီစီရင်ခံစာကိုဖတ်ပြီးသူတို့လွှတ်တော်တွေအတွင်းမှာအလားတူဘလို့ကျင့်သုံးမှုတွေရှိတယ်ဒီအလေးအထားတွေကတော့ပိုကောင်းတယ်ဥပမာရှမ်းပြည်လွှတ်တော်ကတော့ဒီလိုပုံစံရှိတယ်တနင်္သာရီလွှတ်တော်မှာဘလို့ရှိတယ်ဒီဟာကိုတော့သဘောကျတယ်စသဖြင့်လေးလာပြီးကောင်းမွန်တဲ့အလေးကျင့်တွေကိုမျှဝေနိုင်ပါတယ
် UNDP ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွှတ်တော်မတ်တချို့ကတော့အားရကျေနပ်မှုမရှိကြောင်းပြောပါတယ်ဒီအစီရင်ခံစာဟာလွှတ်တော်အသီးသီးကအခြေအနေတွေကိုအပြည့်အဝထင်ရှားမှုမရှိသလိုပြင်ဆင်ဖို့လိုအပ်တဲ့အချက်တွေကိုထည့်သွင်းထောက်ပြတာလည်းမတွေ့ရဘူးလို့ရှမ်းပြည်နယ်တာချီလိမ့်မဲဆန္ဒနယ်အမှတ်နှစ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးခင်မောင်တင်ကပြောပါတယ
်ကျွန်တော်ပြောချင်တဲ့ဟိုပေါ့တကယ် main point တွေကကြံခဲ့နေရပါတော့ကြံခဲ့တဲ့ဟာပေါ်မှာသူတို့ဘလို့ထပ်ပြီးဖြည့်စွတ်မလဲဆိုတာကျွန်တော်နည်းနည်းစောင့်ကြည့်အောင်ပေါ့
ဒီကနေ့ထုတ်ပြန်တဲ့ UNDP အစီအစဉ်စာထဲမှာအကြံပြုချက်ပေါင်း38ချက်ပါဝင်ပါတယ်ရေပြာဆန်တဲ့အကြံပြုချက်တွေဖြစ်ပေမဲ့လို့လွတ်တော်ရဲ့အရေးအသွေးတိုးတက်မြင့်မားလာအောင်ဆောင်ရွက်နိုင်တဲ့အကြံပြုချက်တွေပါဝင်တဲ့အကြောင်းညီမြချင်းမြန်မာလူခွင့်ရေးအဖွဲ့ကိုတည်ထောင်သူလက်ရှိဦးဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်နိုင်ငံရေးရာ sensitive ဖြစ်တဲ့အကြံပြုချက်တွေတော့မပါဘူးအတိကကလွှတ်တော်ရဲ့အခမ်းကဏ္ဍဖြစ်တဲ့ဥပဒေပြုရေးနောက်ကအစိုးရကိုပြန်လဲပြီးထိမ့်ညီပြီးလို့ရှိရင်လွှတ်တော်ကိုယ်စားလှယ်တွေရဲ့အရေးသွေးတိုးတက်ရေးအတွက်အကြံပြုတာဖြစ်တဲ့အတွက်ဟိုရေပူရတော့ဆန်တယ်ဒါပေမဲ့လက်ရှိဖြစ်နေတာကျွန်တော်တိုက်ပြီးရဲ့လွှတ်တော်မှာကအဲ့လိုရေပူရလိုအပ်ချက်တော့မှကောင်းကောင်းမွန်မွန်သွားနိုင်တဲ့အနေအထားမျိုးဖြစ်နေဒီယာဒုတာဝေဒီမရှင်းလင်းတာတွေဥပဒေတွေကတခါတလေဒီပြည်အောင်စုလွှတ်တော်နဲ့ပြည်နယ်တိုက်ဒေသကြီးလွှတ်တော်တွေကြားထဲမှာထပ်နေတာတွေကွာဟနေတာရှိတဲ့အတွက်အဲ့ဒါလေးတွေထောက်ပြထားတာဖြစ်တယ်
စာမျက်နှာ60ကျော်ပါဝင်တဲ့ UNDP ရဲ့အစီအစဉ်စာထဲမှာအဓိကအားဖြင့်နိုင်ငံတကာမှလက်ခံကျင့်သုံးနေတဲ့အုပ်ချုပ်မှုစနစ်တွေနဲ့နှိုင်းယှဉ်ပြီးတော့တက်တန်းနှုနယ်သေးတဲ့မြန်မာလွှတ်တော်အတွင်းဘယ်လိုအလားတူစနစ်တွေကိုကျင့်သုံးဆောင်ရွက်သွားနိုင်မလဲပို့ပြီးတော့ကောင်းမွန်တဲ့လွှတ်တော်တွေဖြစ်လာဖို့ဘာတွေဆောင်ရွက်နိုင်မလဲဆိုတာတွေကိုအကြံပြုထားတာပါဒီအကြံပြုချက်တွေကိုလွှတ်တော်တွေအနေနဲ့လက်တွေ့ကျကျလိုက်ပါဆောင်ရွက်နိုင်မလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင
်မခင်ဖြူထွေးပြောပြခဲ့တာပါရှင်အခုထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်စခန်းတစ်ခုမိလောင်တဲ့ဘက်ကိုအလှည့်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ကရင်ဒုက္ခသည်တွေအများစုရှိရာနှုဘိုးဒုက္ခသည်စခန်းတွေမှာဒီကနေ့မတ်လ၄ရက်နေ့နေ့လယ်မှာအိမ်ခြေ60နီးပါးမိလောင်သွားခဲ့ပါတယ်။ဒီမိကြောင့်လူဦးရေ200ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစခန်းတွင်နေထိုင်နေကြတဲ့ဒုက္ခသည်1000လောက်လည်းမိလွတ်ရာကိုထွက်ပြေးခဲ့ကြရတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်မတ်အေးအေးမကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်တက္ကရိုင်အုတ်ဖန်မြို့နယ်မဲကျန်းကျေးရွာအုပ်စုအတွင်းမှာရှိတဲ့နိုဘိုကရင်ဒုက္ခသည်စခန်းအတွင်းမှာဒီကနေ့မတ်လ၄ရက်နေ့နေ့လယ်တနာရီခွဲလောက်အချိန်လောက်ကစပြီးမီးလောင်ခဲ့တာပါမီးလောင်မှုဖြစ်ပွားခဲ့တဲ့နေရာကိုမဲကျန်းမိသက်တပ်ဖွဲ့ဝင်တွေစခန်းတွင်းကတာဝန်ရှိသူတွေနဲ့လူမှုရေးအဖွဲ့တွေကမီးဆက်ပြီးတော့မကူအောင်စ조사ငြိမ့်သက်ပေးခဲ့ကြတယ်လို့ဆိုပါတယ်က တရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့အခုလိုပြောပါတယ
်။အိမ်အလုံးကတော့80လုံးကြီးနော
်ဟုတ်ကဲ့
ပါလ
ားဟုတ်ကဲ
့အခုကတန်ရတယ်ပါရတော့ကျွန်တော်တို့ဘာမှမချဘူးလားလည်းစီရလိုက်ပြီပေါ့80လုံးဆို
ဟုတ်ကဲ့ဟုတ်ကဲ့လူရည်ဆိုဘယ်လောက်လောက်ဖြစ်သွားမလဲကဲ
့၄ရက်နဲ့6ရက်လို့
16A နဲ့ 16B ရက်ွက်တွေမှာမီးလောင်ကျွမ်းခဲ့တာကြောင့်ဒုက္ခတွေတပေါင်းခန့်မီးပေးလွတ်ရာကိုထွက်ပြေးခဲ့ရတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။အဓိကအကြောင်းရင်းကိုတော့စုံစမ်းနေဆဲဖြစ်ပါတယ်။မီးပေးဒုက္ခတွေကိုတော့ဒုက္ခတွေစခန်းအာဏာပိုင်တွေကအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေကြပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခတွေစခန်း9ခုရှိပြီးဒုက္ခတွေတသိန်းနီးပါးခိုးလုံနေထိုင်နေကြပါတယ်။နှုတ်ဒုက္ခတွေစခန်းမှာဒုက္ခတွေ9000ကျော်ခိုးလုံနေထိုင်နေကြပါတယ်ရှင်။
မအေးအေးမှာပြပြခဲ့တာပါရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်မတန်ဆွမ်းကလေးငယ်တွေကိုတခြားကလေးငယ်တွေနဲ့အတူပညာသင်ယူခွင့်နဲ့တခြားအခွင့်အရေးတွေပေးဖို့နဲ့ခွဲခြားဆက်ဆံတာကိုအဆုံးသတ်ဖို့လူ့အခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်မတန်ဆွမ်းကလေးငယ်တွေကိုအားပေးပံ့ပိုးရေးအထူးအစည်းအဝေးတစ်ရက်ကိုဂျနီဗာကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှကျင်းပနေချိန်မှာပဲအခုလိုတောင်းဆိုလိုက်ကြတာပါဂျနီဗာကနေပြီးတော့လီဆာရှ်လိုင်းသတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်
မတန်ဆွမ်းကလေးငယ်တွေနဲ့ပတ်သက်ပြီးဆွေးနွေးတဲ့နေ့မှာလူ့အခွင့်အရေးကောင်စီအစည်းအဝေးခန်းမတွေကိုမတန်ဆွမ်းသူတွေတုံးနဲ့ဘိန်းတက်လဲဝင်လို့ရအောင်စီစဉ်ပေးခဲ့ပြီးနားမကြားသူတွေအတွက်သင်္ကေတအသုံးပြုပြပေးမဲ့သူတူဦးကိုငှားရမ်းခဲ့တယ်လို့ပြောဆိုတင်ပြကြတာတချို့ကလည်းမျက်မမြင်တွေအတွက်အဖို့အဆက်သုံးစာရင်းနှီးစနစ်နဲ့လုပ်ပေးခဲ့ပါတယ်။အဲဒီလိုစီစဉ်လှုပ်ဆောင်ပေးတာနဲ့အတူကုလသမဂ္ဂဟာအပြောသက်သက်မဟုတ်လက်တွေ့လှုပ်ဆောင်နေဆိုတာပြခဲ့တာပါ။မတန်ဆွမ်းကလေးငယ်တွေရဲ့လူအပ်ချက်တွေကိုလိုက်လုံးညီတွေဖြစ်အောင်လုပ်ပေးမယ်ဆိုရင်အဲ့ဒီကလေးငယ်တွေဟာတခြားပုံမှန်ကလေးငယ်တွေလိုပဲပုံမှန်ဘဝတစ်ခုမှာအပြည့်အဝနေထိုင်နိုင်ကြမှာဖြစ်တယ်လို့ကုလသမဂ္ဂကထောက်ပြနေတာပါ။ဒါပေမဲ့လည်းဝမ်းနည်းပွဲလက်တွေ့အခြေအနေကတော့ကမ္ဘာတစ်ဝန်းကမတန်ဆွမ်းကလေးငယ်93သန်းလောက်ဟာသူတို့မွေးဖွားလာတဲ့အချိန်မှာပဲသူတို့ရဲ့အခွင့်အရေးကိုချိုးဖောက်ခံရဖို့ကများနေတယ်လို့ကုလသမဂ္ဂစီရင်ခန်းစာမှာဖော်ပြထားပါတယ်။အဲ့ဒီကလေးငယ်တန်ပေါင်းများစွာကိုမိသားစုတွေနဲ့ခွဲပြီးအကြံပန်းပြုမှုခံရနှိပ်စက်ခံရပြစ်ထားခံရနိုင်ခြေရှိတဲ့တခြားအဖွဲ့အစည်းတွေမှာပွားထားကြတာကြောင့်ဖြစ်ပါတယ်။လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးမီရှယ်ဘက်ချလာဟာကိုယ်တိုင်ကဆရာဝန်တူဦးဖြစ်တယ်လို့ကလေးအထုကူလည်းဖြစ်ပါတယ်။သူစေးကူခဲ့ခြင်းတုန်းကမတန်ဆွမ်းကလေးငယ်တွေကိုလစ်လျူရှူထားတာတွေမကြာခဏဖြစ်တယ်ဆိုတာသိမကြခင်မှာပဲသူတည်ခဲ့ရတယ်လို့မီရှယ်ဘက်ချလက်ကပြောပါတယ
် While preparing for today I was remembering when I just started to be a pediatrician how
ဒီနေ့ပြောဖို့ပြင်ဆင်နေရင်းနဲ့ကလေးထုကိုဆရာဝန်ဖြစ်တဲ့ကျွန်မအလုပ်ဆောက်လုပ်တုန်းကမတန်ဆွမ်းကလေးငယ်တွေကိုလူတွေဘလို့ဥပိ္ပခါပြုကြတယ်ဆိုတာကိုပြန်ပြီးတော့သတိရမိပါတယ်တကယ်တော့ဒီကိစ္စအများကြီးပိုးပြီးတော့ရှုပ်ထွေးပါတယ်အဲ့ဒီကလေးတွေကိုလူတွေကမလိုချင်ကြပါဘူးဖွက်ထားတတ်ကြပါတယ်တက်တာလိုမျိုးဟာတွေထဲမှာထည့်ပြီးတော့ဖွံ့ဖြိုးမလာနိုင်အောင်လို့လုပ်တတ်ကြပါတယ်။အဲ့ဒီကလေးတွေရှေ့မှာကိုပဲဆရာဝန်တွေကိုယ်တိုင်ကတောင်မှကလေးတွေကပဲမကြားသလိုဒါမှမဟုတ်ရှိမနေသလိုပြောဆိုတတ်ကြပါတယ်
။မတန်ဆွမ်းကလေးငယ်တွေကိုတခြားကလေးတွေနဲ့ဒန်းတူပညာသင်ယူခွင့်ပေးရမယ်ဆိုတာဒီကိစ္စကိုပြောဆိုနေတဲ့ကျွမ်းကျင်သူတွေကသဘောတူကြပါတယ်။ဒီချက်ဟာသူတို့ဖွံ့ဖြိုးလာစေဖို့နဲ့တခြားအရေးပါတဲ့အခွင့်အရေးတွေကိုနားလည်သိရှိလာစေဖို့အဓိကကြတယ်လို့သတ်မှတ်ကြပါတယ်။မတန်ဆွမ်းကလေးငယ်တွေကိုဖွံ့ဖြိုးအောင်လုပ်ပေးဖို့ရမှာဥပဒေတွေမူဝါဒတွေနဲ့လူ့အဖွဲ့အစည်းကတင်ကြိုသတ်မှတ်ထားတဲ့ထိခိုက်စေတဲ့ယူဆချက်တွေကိုကင်တွဲဖြေရှင်းရေးနည်းလမ်းတွေကိုအကောင်အထည်ဖော်တဲ့အပေါ်နဲ့ခွဲခြားဆက်ဆံတာအရှက်ရအောင်လုပ်တာနှိမ့်ဆက်ညှဉ်းပန်းတာတွေကနေအကာအကွယ်ပေးတဲ့အပေါ်မူတည်နေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်မတန်ဆွမ်းကလေးငယ်တွေဟာနောက်ချံရစ်ခံထားရနိုင်ခြင်းနဲ့လူလူရှုခံရနိုင်ကြည်အများဆုံးရှိသူတွေထဲမှာပါတယ်လို့မဟာမင်းကြီးဘက်ချလက်ကပြောပါတယ်သူတို့ရဲ့ဘဝတွေအပေါ်တက်ရောက်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာသူတို့ကိုယ်တိုင်ပြောဆိုခွင့်ရှိရမှာဖြစ်တယ်လို့သူတို့ပြောတာတွေကိုနားထောင်အောင်လုပ်ခွင့်လည်းရှိရမှာဖြစ်တယ်လို့မဟာမင်းကြီးဘက်ချလက်ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်ကျွန်တော်တို့ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ4ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကိုတို့ကနေပြီးတော့တိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေကတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရန်သတင်းလွှာနဲ့အတူသူယုံကြည်ရာကန္တမှာတော့
ကိုကိုကိုဦးစားပေးတတ်တဲ့ self center ဖြစ်နေတဲ့စိတ်ကလေးကိုအများနဲ့ညှိနှိုင်းနေထိုင်နိုင်ရင်အလုံးမှာပဲဖြစ်ဖြစ်ဘဝမှာပဲဖြစ်ဖြစ်ပိုပြီးပျော်ရွှင်အောင်မြင်နိုင်တယ်ဆိုတဲ့အကြောင်းပါပဲ
အမေရိကန်နိုင်ငံမှာနေထိုင်ပြီးခရီးသွားဝန်ဆောင်မှုလုပ်ငန်းတစ်ခုမှာအလုပ်လုပ်နေတဲ့မတ်ယူဝင်းထွန်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါရှင်ပုဂ္ဂလိကကြောင့်စီးပွားရေးအောင်မြင်သွားရင်ဝင်ငွေကောင်းလာတဲ့လုပ်ငန်းကြီးကဏ္ဍတစ်ရပ်ဖြစ်ပါတယ်နိုင်ငံခြားတင်ယူညွှန်တန်းတဲ့တင်တဲ့ပုဂ္ဂလိကကျောင်းတွေရောမြန်မာတင်ယူညွှန်တန်းတဲ့တင်ကြတဲ့ပုဂ္ဂလိကကျောင်းတွေရောမြို့ကြီးတွေပေါ်မှာရောမြို့ငယ်တွေပေါ်မှာပါအများပြားရှိနေကြသလိုအလုတ်ကံအများပြားဖန်တီးပေးနေတာလည်းဖြစ်ပါတယ်ပုဂ္ဂလိကပညာရေးဈေးကွက်ကအခုဆိုရင်ကျေးလက်တွေထိပါတိုးချဲ့လာနေတာပါပဲခူးမြို့ကင်းပိုင်ကျုံကျေးရွာထိပ်မှာပုဂ္ဂလိကကိုပိုင်ထက်တန်းကြောင်စတင်လိုက်တဲ့ဒေါ်လှလွန်းဆွေကိုမတ်သိန်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
ဒီ investment ကတော့ကျွန်မပြောသလိုအခုတော့ကျွန်တော်ကျွန်မအများအမြင့်ဆုံးနေအများကြီးမလို့ရှင်ဘူးဒါပေမဲ့ခုကကျွန်မဆိုလို့ကလေးလေးတွေပညာတက်သွားရင်ကျွန်မချီးမြှင့်တယ်ပေါ့ဒီတစ်နှစ်တော့ထွန်းပအောင်လို့ပြီးနောက်နှစ်ပေါင်းနောက်နှစ်လောက်ဆိုရင်တော့အလူဝင်လာပြီးဆိုတော့ဒါအမြင့်ဆုံးက investment ကကျန်လာမှာပဲလေဟိုဒီအများကြီးလုပ်ငန်းဆိုရတဲ့ဒါကိုအဝေးတင်မှလည်းသိနေလူများလာပြီးဆိုရင်လည်းပတ်စံတော့မလို့တင်လာအောင်လို့ရလာမှာပေါ့
ရန်ကုန်မှာပုဂ္ဂလိကအကြောင်းဖွင့်ပြီးအောင်မြင်နေတဲ့ဒေါ်လာလွန်းဆွေပါရှင်အခုတော့သူကဘကိုးမြို့ကင်းပိုင်ကျုံရွာမှာကိုယ်ပိုင်အထက်တန်းစင်ချောင်းကိုတီထောင်လုတ်ကင်ဖို့အစပြုလိုက်သူပါပုဂ္ဂလိကကျောင်းတစ်ခုထောင်ဖို့အတွက်လူသားအရင်းမြစ်ကတော့ရှိတယ်ဆိုပေမဲ့လစာပေးနိုင်ရေးအတွက်ကတော့လုပ်ငန်းအောင်မြင်မှုပေါ်မှာမှူတည်တယ်လို့ဒေါ်လာလွန်းဆွေကပြောပါတယ
်အဲဆရာဆရာမဘိုက်အခက်ကြီးကတော့လောကမရှိဘူးဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ရှင်
ပြီးတော့လူငယ်ဆရာလေးတွေလည်းအမရဇသမားလေးတွေကကျွန်မတို့အင်တာဗျူးတဲ့တော့ကြောင့်လေးဖြစ်လို့ပေါ့နော်အဲတောင်းလေးဆိုတော့တို့ကလည်းအမရဇသမားတွေလည်းတက်ကြွားတယ်ပေါ့နော်ဆိုတော့ဒီကျွန်မတို့တို့ပြောပြတယ်မအားရှိမှာပြင်မယ်ဆိုလို့ရှိရင်ခွန်ဝေးကြီးပိုင်းကိုတော့ခလို့စေမတက်မနိုင်သေးပေမဲ့ဟိုအမခန္ဓာနဲ့တခုကတော့ဒီကြောင်ကရတဲ့ကျိုးမြတ်ပန်လည်းများဟိုဆရာကြီးကိုခွဲဝေပေးမယ်အဟိုအမကပညာဒါနလောက်ပဲဒီလောက်ထားတာပေါ့နော်အစာဦးပိုင်းဆိုင်ရာတော့လောက်လောက်ကုန်ကြထားတယ်အဲ့တော့အမောင်လေးကိုစ조사ပေးပါဒီကြောင်မှာအမဆက်လုပ်တဲ့ရှိရွက်ချက်ကငွေကြီးအမြတ်အစုံးထက်ဒီတို့တည်းရခလေးလေးတွေရဲ့ပညာကြီးကရန်ကုန်လူမျိုးပဲရှင်ပေါင်တန်းနိုင်ရမယ်ဆိုရွေးချယ်တဲ့လောက်တာဖြစ်လို့ကျေကျေတူလို့ရှိရင်တော့လာလာတယ်မှရေကျေမတူဆိုတော့ဥကငွေကြေးပိုင်းကိုပဲတအားမဲ့မဲ့မမနဲ့ငွေရမှဖြစ်မယ်ဆိုရင်တော့ဟိုအမားနဲ့လက်တော်မတိစင်မပြေနေတူတယ်လို့ပြောရတာဘာလို့လဲဆိုတော့ကျွန်မကခုလို့တဲ့လူရလဲဘယ်လိုရမှမသိသေးဘူးလေတိကျတယ်ပထမနှစ်ကတော့လုံးဝဟိုပြန်ရဖို့တော့မျောလင်းခါလို့မရဘူးလို့ဒါကြောင့်လို့ဆိုကျွန်မတို့ပညာရေးလုပ်ငန်းကနည်းနည်းနဲ့လုပ်ရတာဟိုပညာရေးလုပ်ငန်းကယုံကြည်မှုမိသားစုရဲ့ယုံကြည်မှုတောင်းသားတွေရဲ့ယုံကြည်မှုကိုရရှိဖို့တကအချိန်ပေးဆက်ရတယ်ဒီနှစ်ထဲနဲ့ဒီတစ်နှစ်မှာပဲကျွန်မဟိုချမ်းတော့ငါစီဝိုင်းလုပ်ငန်းတို့ဒီတစ်နှစ်ထဲမှာပဲဒီအချိုးမြက်ကိုပြန်ယူလို့ရတယ်ဆိုတော့အဆင်မျိုးတော့မဟုတ်ဘူးဟိုပြန်လိုက်ရမှာတော့မဟုတ်ဘူးကျွန်မတို့ဒါပတောက်ခွဲကံကောင်းနေဖြစ်စီဒီဓမ္မဂျုံကျွန်မရှင်းလဲရတဲ့ရှင်းပြတော့တစ်နှစ်ထဲတော့ဘလို့နည်းနည်းမှလည်းရနိုင်မှာမဟုတ်ဘူ
းကိုပိုင်ကြောင်းထောင်ရတဲ့စီးပွားရေးကတခြားစီးပွားရေးလိုမျိုးတေချာပေါက်အမျက်ဆွန့်တွက်ချက်ထားလို့မရဘဲယုံကြည်မှုအောင်မြင်မှုရဖို့အချိန်ပေးပြီးတော့ကြိုးစားရတဲ့အကြောင်းဒီမတိုင်ခင်မှာတော့ငွေကြေးရင်းနှီးမြှုပ်နှံထားရတာကစွန့်စားရတာဆိုပေမဲ့ သူကတော့နေမှာကြောင်းဖွင့်ဖို့အဓိကစဉ်းစားဖြစ်ခဲ့တဲ့အကြောင်းကိုအခုလို့ပြောပြပါတယ
်။အခုတော့ဘလို့စီစဉ်ထားလဲဆိုတော့တကယ်လို့ဒီအကြောင်းလေးကလူနည်းလို့ဟိုဆက်ဆံမတွေပတ်သက်ပြီးဘာမလုပ်ဘူးဆိုရင်တော့မှဒီရန်ကုန်ဘက်ကကြောင်းကဟိုငွေပြန်ဖြည့်နိုင်တဲ့အနေထားဆိုငွေကြီးတော့တိတ်တော့ပူပူပဲမယ်လို့တိတ်မရှိပါဘူး။ဒါပေမဲ့ရေချင်စီးပွားရေးအတွက်လုပ်မယ်ဆိုရင်ကြော်ညာကောင်းရမယ်။နောက်ထပ်ဟိုအဆောက်အဦကလည်းထပ်ဖြည့်ဆောက်အောင်မလို့။ဟိုရေကြီးပိုင်းကတည်းကတအားပူလားဆိုတော့မပူဘူးရှင့်။အဲ့တော့ကျမလည်းအလိုဝေးတားလေးပဲမူတိုင်းမဲ့အခုတည်းကကျမရှင်ထဲမှာရှိတာကလေးတွေကိုစတင်ပေးရရင်ရပြီ
။အဲ့
ကျောင်းကထွက်လာတဲ့ပတ်စံငွေရေးကြီးအမြတ်အစွန်းထက်ကိုဆိုတော့ကျမပြောလို့ဒီတုံးတဲ့လေးတွေမှာရှိတဲ့ကလေးလေးတွေရံကုန်မြို့လိုဂျင်မောင်တန်းပြီးတော့တကယ်ဘာသာရေးပိုင်းဆိုင်ရာအကောင်းကောင်းလေးတွေတက်နိုင်ဦးမှာတို့ရဲ့ဟိုမိသားစုကိုပြန်ပြီးကောင်းကောင်း supporting လုပ်နိုင်တဲ့ပညာရေးရှင်းကောင်းမှုတွေရရင်တဖြည်းဖြည်းနဲ့တဖြည်းဖြည်းနဲ့ပေါ့နော်ဒီရွာလေးတွေဟာရံကုန်မြို့တွေလူမန်းလေးမြို့တွေလိုအဲ့လိုပညာရေးစင်တာလေးတူလာနိုင်ကျမအူဒီနဲ့ပြီပေါ့နော်တော်တော်ရုန်းကန်ရမှာပါနေမှာဒီလူပညာရေးစနစ်ဒီခေါင်းပါနေရင်ဒီနေနေရှင်ကုန်လေဒီရှင်ကုန်မျိုးပေါ်ဒီမန်လေးမျိုးတွေကွာဟသွားလိမ့်မယ်အဲ့တော့ကျမကတော့ဘာပဲပြောဒီနေမှာဒီ private school ကြီးဖွင့်လာကတော့အခကျင်းမှုလည်းကျမအများကြီးမယူပါဘူး၈တန်းဆိုရင်လည်း3000ပဲယူပါတယ်ကျမတို့ကိုယ်လည်းဆိုရင်ဒါ5000ပေါ့၁၀တန်းဆိုရင်7000နဲ့ guide ပါ PC လုပ်ပေးမယ်လို့ဒါလို့ guide ပါ PC လုပ်ပေးလဲဆိုတော့ကလေးတွေကစာတွေကိုသင်ကြားတယ်သင်ကြားတဲ့အခါမှာထုတ်စာတွေကိုနားလည်ရလဲရှိရဲ့နားမလည်ရလဲရှိကကြောစာကိုနားမလည်ဘဲနဲ့ zoom mic ချက်နေလို့ရှိရင်ဒီသက်ဆိုင်ရာဘာသာရေးဒီမှာ weak ဖြစ်လာမယ်ပြီးစလာပြီးဆိုတော့လူချင်းနဲ့အမှတ်ဒီကောင်းနေရမှာမဟုတ်ဘူးလေ
အစာပြိုးလုပ်ငန်းတစ်ခုကိုလုပ်ဖို့အတွက်အာနာပိုင်တွေနဲ့လောက်ရကန်ရလွယ်ကူလာတယ်လူလူလာလာကူညီကြတယ်လို့လည်းဒေါ်လာလွန်ဆွေကပြောပါတယ
်အစီအွေတော့တက်တယ် MR ဝင်ကြီးတွေလည်းပေါ့နော်ဝင်ကြီးတွေလည်းတက်တယ်ပညာရေးဝင်ကြီးတွေရောကျန်းမာရေးဝင်ကြီးတွေရောအဲ့ဒါမှစတဲ့ငွေကြီးငါ၆လောက်တက်တဲ့အဲစီဝေးလေးတစ်ခုတို့လုပ်တယ်ကိုပိုင်ချောင်းတိဆောက်တဲ့လူကြီးအတွက်ကိုတို့ခပိပညာလေးပေါ့တော့သူကိုကြောင်းမှာပါလုပ်မလဲပါလို့ကျမကတော့အဲ့တော့ကျမဘာသာခုမှလိန်ညာပြီးတော့ကျမတော့ခုမှမတင်ဘူးအချို့ချောင်းတွေကတော့ဟိုပေါ့နော်ဟိုဓာတ်ပုံလေးရိုက်တင်တာလို့ပြင်ပတတ်ပြင်ကျမမတင်ဘူးကျမချောင်းမှာအဲ့တော့ကျမစဝူးလို့စီဝေးစလုံတော့ဟာပနဲ့ချပြီးကျမတိုင်တိုင်ရှစ်တိုင်ပဲကျမထူရသေးတယ်အဲ့တိုင်းမှကျမဓာတ်ပုံလေးရိုက်ဝါလာချန်မရှင်းရသေးရင်ပုံလေးချန်ရှင်းနဲ့လုပ်ငန်းစဉ်နေကျမတို့ဒီဇီဝဘောတို့ဒီပနက်ချားတဲ့ပုံကျမလာတော့ပြတိုင်းထူထားတဲ့ရှစ်တိုင်းအဲ့ဒါတော့ပကတိအနေထား underground အနေထားလာပဲကျမတက်ပေါ်ရပြီး power point presentation မှာကျမကကျမအားဒီကြောင်းလေးဖြစ်ပေါ်လာပုံလေးတွေကျမအဲ့တိုင်းမစီကစီကဒီများလေးတို့ကြောင်းလေးလေကျမမပြီးသေးဘဲနဲ့ပြီးတယ်ဆိုပြီးမညာကြဘူးအဲ့ဒါအဲ့ကဟိုဒီတိုင်းဝင်ကြည့်ရတော့တယ်အဲ့ဒါသမီးရဲ့နေချောင်းရတယ်မပြီးသေးဘဲနဲ့ဆရာတို့ကလည်းဘလို့ပေါ့နော်ဟိုဆုံးဖြတ်ချက်ပေးရမယ်ဆရာတို့စောင့်ကြည့်နေပါလို့ကျမ Facebook လောက်ကုန်လာလဲကျမကြောင်းပြအောင်ကျမဒီဆောက်ပြပါမယ်ကျမကနည်းပေါ့နော်ဒီလုပ်ငန်းမှန်းသူကမေးပါတယ်ဘယ်လိုလုပ်မယ်လို့ရှိမှန်းလဲဆိုအားကျမလည်းကျမရဲ့ဒီအချက်ပြအခုပြောပြတယ်ပြကြပြီးတော့ကျမဒီဖေဖိုင်လာမှာကျမ၆ပြီးကိုပြရမယ်ဆိုပြီးတော့အဲ့ဒီဝင်ကြီးတို့ကျမအာမခံတယ်ပေါ့နော်အာမခံတော့ဒီစားမှုပိုင်းမှာသူတို့လူချင်တာလေးတွေပြောတယ
်စင်ကာပူမှာကြောက်တဲ့အလုပ်လုပ်လာခဲ့တဲ့အတွေ့အကြုံတွေကိုလည်းလက်တွေ့စီးပွားရေးလုပ်တဲ့အခါမှာအသုံးချပြစ်တယ်လို့လည်းဒေါ်လာလွန်ဆွေကပြောပါတယ
်ကျမကြောက်ကောက်ကောက်လေးစောင့်ရတဲ့ရည်ရွယ်ချက်ကတော့ကျောင်းစင်မှာကျောင်းထွက်လိုက်တဲ့အခါကျတော့ဒီမှာကျောင်းတက်တဲ့ကောင်မှာ facility အပြည့်နဲ့တကယ်ကိုကျောင်းမကျောင်းသားတွေကအေးချမ်းမြေ့ပညာတွေရတယ်ပေါ့နော်။ဟိုကျမတို့ဒီမှာကျတော့ဒီကျောင်းကြီးမှာလူတွေများတာနဲ့ပူတာနဲ့ဗာညာကျောင်းကပလုံချူတာနဲ့ဆိုရင်ဒီမှာလည်းအဲ့ဒီ feeling လေးရတော့လည်းရှိလာတာပေါ့နော်။အဲ့တော့အားကကျောင်းမှာတက်တဲ့ကလေးတွေကတော့ session တွေရမယ်ကောင်းကောင်းမုံလေးတွေရမယ်ဆိုစီစဉ်တာပေါ့နော်။ရန်ကုန်ကျောင်းလည်းဒီတိုင်းပဲဒီမှာရန်ကုန်ကျောင်းမှာဆိုတော့ air con လေးရောကျလို့ပြီးပြသွားရင်ဘန်ကဖုန်းလို့ရအောင်အဲဒုံဘန်ကအားစနစ်ကိုအများကြီးလုပ်ပေးထားပြီးတကယ်ကိုတက်တက်ရရနေပေါ့နော်။ရန်ကုန်ကျောင်းလေးလေးကျမနိုင်တဲ့လောက်လေးဝယ်ပြီးကျမအလိုလေးပဲတက်တက်ရလေးဖွင့်လာတော့အော်နေရာကျောင်းကကလေးကျောင်းတက်တဲ့ခါကျရင်လေဒီတိုင်းလေးပဲလုံလုံထုံထုံလူလူချူချူနဲ့တက်ရအောင်ဆိုကျမလည်းဒီအကြီးဆောင်လိုက်တာပြင်လိုက်တာတော့မျိုးနေတယ်
ပတ်သက်ကြီးထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်ကာဒီမနက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင
်။ရောရှိမှာခင်ရန်ကုန်မြို့တော်စီပင်တရားရေးကော်မတီအစစ်စစ်ရွေးကောက်ပွဲတွေကိုမတ်လ31ရက်နေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အများပြည်သူသိထားသင့်တဲ့အချက်တွေနဲ့စီပင်ရွေးကောက်ပွဲဟာဘလောက်အရေးပါသလဲဘလောက်လုံခြုံရေးခွင့်တွေရှိတဲ့နေရာဖြစ်သလဲဒါရီကူလာမယ့်အင်္ဂါနေ့ညပိုင်းတရက်လီလိုက်အစည်းအဝေးမှာဆွေးနွေးဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းများလူတွေတို့ရရှင်တွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တမောင်းဟုတ်ကိုဆွေးနွေးမြင်းများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-382-2994ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ။
အင်္ဂါညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ရပါမယ်။အမေရိကန်အပါအဝင်နိုင်ငံတချို့မှာဒီနှစ်ထဲ 5G မြန်နှုန်းမြင့်အင်တာနက်ကွန်ရက်ဝန်ဆောင်မှုပေးတော့မယ်လို့ကြေညာထားကြပါရစေ။ 5G ကွန်ရက်နဲ့သုံးနိုင်မဲ့စမတ်ဖုန်းအပါအဝင်ပစ္စည်းမျိုးစုံကိုလည်းပွဲထုတ်မိတ်ဆက်နေကြပါရစေ။ဒီတော့ 5G ကွန်ရက်သုံးရင်ဘလို့အကျိုးထူးမလဲ။ဘယ်တော့အပြည့်အဝသုံးနိုင်ကြမလဲဆိုတာကိုမတ်စုမြတ်မောင်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရစေ။
2019ခုနှစ်ထဲမှာ American နဲ့ British အပါအဝင်ဒီဥရောပနိုင်ငံတချို့မှာ 5G ကွန်ရက်တွေစပို့ပြနေကြပြီဆိုတော့ 5G ပစ္စည်းတွေလည်းအပြိုင်ဆိုင်ထုတ်နေကြပြီကိုသားညုံကြီးအထူးသဖြင့် smartphone ကုမ္ပဏီတွေပေါ့
Spain နိုင်ငံ Barcelona မြို့မှာနှစ်တိုင်းလုပ်တဲ့ Mobile World Congress ကုန်စည်ပြပွဲကြီးမှာ 5G ကွန်ရက်အတွက်စင်သစ်ဖြစ်နေပြီဆိုတဲ့ဖုန်းသစ်တွေကို smartphone ကုမ္ပဏီတွေကအပြိုင်ပဲသူထက်ငါမိတ်ဆက်နေကြတာမဟုတ်လားမဆူမြတ်မော
အခုလက်ရှိအမြန်ဆုံး 4G LTE ထက်ကိုဒီ download speed ကအနည်းဆုံး10ဆပိုမြန်မယ်လို့ဆိုရဲ 5G ကွန်ရက်ဖြန့်ပြီဆိုလို့ရှိရင်အမြန်ဆုံးဝန်ဆောင်မှုရဖို့က 5G smartphone လို့ပြီလေတကယ်တမ်းပြောရမယ်ဆိုရင်တော့ 5G မြန်နှုန်းမြင့် internet ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်က 5G ကွန်ရက်ဖြန့်တာကအချိန်ကြာနိုင်ပါသေးတယ်ဒီကြားထဲမှာကိုကဘလို့ 5G ဖုန်းတွေသုံးမလဲဆိုတာရွေးချယ်နိုင်ဖို့ရွေးချယ်စရာတွေရှိနေတာကတော့ကောင်းတယ်လို့ပြောရမယ်ရှင်
အင်တာနက်ဆက်သွယ်မှုအခြေခံတဲ့နောက်ဆုံးပေါ်ပစ္စည်းတွေကိုမိတ်ဆက်ကြတဲ့ MWC ကုန်စည်ပြပွဲကြီးမတိုင်ခင်ကတည်းက Samsung ကုမ္ပဏီက 5G နဲ့သုံးဖို့ဆိုတဲ့ဒီ Galaxy S10 5G ကိုကြိုးပြီးတော့မိတ်ဆက်ခဲ့တာမဟုတ်လားဗျ။တခြား Galaxy S10 ဖုန်းတွေက March လလောက်ကျရင်ရောင်းတော့မယ်လို့ကြေညာထားပေမဲ့ Galaxy S10 5G ဖုန်းတော့မပါပါဘူး။ပြောရမယ်ဆိုရင်တော့ smartphone ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်က 5G ကွန်ရက်တွေဖြန့်တော့မှပဲ 5G ဖုန်းကလည်းကောင်းကောင်းအလုပ်လုပ်မှာလေ။
5G ကွန်ရက်အစစ်မြစ်တဲ့နိုင်ငံတွေမှာ 5G ကွန်ရက်ကိုချက်ချင်းတော့တနိုင်ငံလုံးအတိုင်းအတာနဲ့ဖြန့်နိုင်အောင်မှာမဟုတ်ပါဘူး။ဒါကြောင့်နောင်ထွက်ဖို့ရှိတဲ့ဖုန်းသစ်တိုင်းကတော့ 5G နဲ့သုံးလို့ရနိုင်သေးတဲ့ဖုန်းတွေမဟုတ်ဘူးလေ။ဒါပေမဲ့ဒီနှစ်ဒီ MWC ကုန်စည်ပြပွဲကြီးမှာ 5G အသားပေးကြော်ညာခဲ့တဲ့ဖုန်းတွေထဲမှာ Huawei ရဲ့ Mate X ဆိုတဲ့ဖုန်းကတော့ထူးတယ်ပြောရမယ်။သူကခောက်လို့ရတဲ့ဖုန်းဖြစ်တဲ့အပြင် 5G ကွန်ရက်အတွက်အဓိကထုတ်တဲ့ smartphone လည်းဖြစ်တယ်ဆိုတော့ Samsung ရဲ့ Galaxy Fold ခောက်ဖုန်းထက်ကိုတာသွားတဲ့ 5G ဖုန်းဖြစ်နေတာကို
Samsung Galaxy Fold ကစောက်ဖွင့်လို့ဖွင့်လိုက်လို့ရှိရင် tablet computer လို့ဖြစ်သွားတဲ့ခောက်ဖုန်းမျိုး။နောက် Huawei Mate X ကတော့စောက်အဖုန်းနှစ်ခုကိုဖြန့်လိုက်သလိုလုပ်ပြီးတော့သုံးလို့ရတဲ့ခောက်ဖုန်းမျိုး။ဒီဖုန်းရဲ့ download speed ကတစ်စက္ကန့်ကို 4.6 gigabyte ထိမြန်တဲ့ 5G ဖုန်းလို့ Huawei ကတော့ပြောတာပဲ။ဈေးကလည်း Samsung ခောက်ဖုန်းတဲ့ဒေါ်လာ600လောက်တောင်မှပိုများတယ်။တစ်လုံးကိုဒေါ်လာ2600လောက်နဲ့ရောင်းပါတယ
်။ MWC ပြပွဲကြီးမှာ 5G ဖုန်းကိုနောက်ထပ်မိတ်ဆက်တဲ့ကုမ္ပဏီကတောင်ကိုရီးယားကုမ္ပဏီ LG ပါ။ LG V50 Thin Q ဖုန်းတက 5G ကွန်ရက်နဲ့သုံးနိုင်မဲ့ဖုန်းနဲ့ဒီဖုန်းကလည်းခောက်ဖုန်းတစ်မျိုးပဲသူကတော့ Samsung တို့ Huawei တို့နဲ့မတူတာရိုးရိုးဖုန်းကိုပဲနောက်ဖုန်းတစ်ခုနဲ့ထပ်ပြီးတော့ချိတ်လို့ရအောင်လို့လုပ်ထားတာမြင်အောင်ပြောမယ်ဆိုရင်တော့ဖုန်းနှစ်ခုကိုဘေးတိုက်ရှင်ပြီးတော့ဆက်လိုက်ပြီးတော့ဖုန်းတစ်ခုတည်းဖြစ်သွားအောင်လုပ်လို့ရတယ်ဖုန်း screen နှစ်ခုကိုတွဲပြီးတော့မှတစ်ခုတည်းလို့လည်းသုံးလို့ရမယ်တစ်ခုချင်းစီတက်တက်လည်းသုံးလို့ရမယ် 5G ကွန်ရက်နဲ့ချိတ်ထားရင် download speed ရော upload speed ပါ 4G ဖုန်းထက်ကိုအဆ20ပိုမြန်မယ်လို့ကြေညာထားတာပဲ
အခုလိုမျိုး 5G ဖုန်းတွေအပြိုင်ပွဲထုတ်နေကြတာကအမျိုးစုံပဲလုံနိုင်တဲ့ function တွေကလည်းအစုံပဲလို့ 5G ကွန်ရက်နဲ့ပတ်သက်လို့အဓိကသုံးသပ်တဲ့ Open Signal ကုမ္ပဏီရဲ့ဒုက္ခထ Ian Falk ကပြောပါတယ
် This year we're seeing a number of 5G handset announcements both just before Mobile World Congress with Samsung and at Mobile World Congress What's striking about the handsets we're seeing
ဒီနှစ်တော့ 5G smartphone တော်တော်များများကိုမိတ်ဆက်ကြတာတွေ့ရပါတယ် Samsung က Mobile World Congress ပြပွဲကြီးမတိုင်ခင်ကတည်းကမိတ်ဆက်တယ် Mobile World Congress မှာလည်းကြော်ညာမိတ်ဆက်နေကြပါတယ်အခုတွေ့ရတဲ့ဖုန်းတွေရဲ့ထူးခြားချက်က 5G မိုဒန်ပါတဲ့ 4G ဖုန်းတွေမဟုတ်ပဲ 5G ကွန်ရက်ကိုအပြည့်အဝအသုံးချနိုင်မဲ့ဖုန်းမျိုးတွေဖြစ်တာပါဖုန်း screen တွေပိုကြီးလာတယ် screen ပုံစံတွေဒီဇိုင်းတွေကလည်းတစ်ခုနဲ့တစ်ခုမတူကြဘူး 5G မြန်နှုန်းမြင့်ဆက်သွယ်မှုကိုကောင်းကောင်းသုံးလို့ရတဲ့ function တွေကလည်းမတူချားနာကြတာတွေ့ရပါတယ်
လက်ရှိထက်ကိုအင်တာနက်ဆက်သွယ်မှုအစပေါင်းများစွာပိုမြန်မဲ့ 5G ကွန်ရက်ကိုလောလောဆယ်စသုံးနေတဲ့နိုင်ငံတွေကကမ္ဘာမှာတိတ်ကိုနည်းပါသေးတယ်။ကြဲကြဲပြန့်ပြန့်ကွန်ရက်ဖြန့်နိုင်ဖို့အတွက်တယ်လီကောင်းကုမ္ပဏီတွေက hardware တွေအခုမှတက်ဆင်နေကြတော့ Gartner သုတေသနလုပ်ငန်းရဲ့ခန့်မှန်းချက်အရဆိုရင်တော့2023ခုနှစ်အကုန်လောက်မှာမြောက်အမေရိက၊ဂျပန်နဲ့တရုတ်နိုင်ငံတို့ရဲ့လူဦးရေ 90% ရာခိုင်နှုန်းလောက် 5G ကွန်ရက်ကိုသုံးနိုင်ကြမှာတဲ့။
အခုနှစ်ထဲမှာတော့အကန့်အသတ်နဲ့ 5G ကုန်ရက်ကိုစတုံးနိုင်ကြမှာပါ။ဒါပေမဲ့လည်း 5G ကုန်ရက်အကြောင်းနဲ့ဒီကုန်ရက်ကိုတုံးလို့ဘလောက်ကြိုးထူးမလဲဆိုတာကိုအများနားလည်အောင်ကြော်ညာဖို့တော့လိုမယ်လို့ Ian Falk ကတော့သုံးသပ်တယ်ဗျ။
We're going to see launches in Europe, Asia and North America in 2019 with commercial services. What's really going to be interesting is
we're hearing about America နိုင်ငံတွေမှာစီးပွားပြီးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကအခု2019ခုနှစ်ထဲ 5G ဝန်ဆောင်မှုကိုစပေးကြတာမြင်လာရတော့မှာပါ။5G ကိုသုံးရင်ဘယ်လောက်အကျိုးရှိတယ်ဆိုတာကိုလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေကဖုန်းသုံးသူတွေကိုဘယ်လိုဆွဲဆောင်ရှင်းပြမှာလဲဆိုတဲ့ကိစ္စကတိတ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်။ Mobile World Congress ပြပွဲမှာလည်းတွေ့နေကြနေရပါတယ်။ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေဘက်ကလည်း 5G ဖုန်းတွေကိုရောသူတို့ပေးမဲ့ 5G ဝန်ဆောင်မှုကိုပါဘယ်လောက်ကောင်းနေဆိုတာကြော်ညာလာကြမှာကိုမကြခင်တွေ့လာရတော့မှာပါ။ 4G ကွန်ရက်ဆက်သွယ်မှုကနေ 5G ကွန်ရက်ဆက်သွယ်မှုကိုပြောင်းရင်ဘယ်လိုအကျိုးတွေရှိလာမလဲဆိုတဲ့ကြော်ညာတွေမကြခင်တွေ့လာရပါလိမ့်မယ
်။ IHS Market Research Company ကဒီ smartphone တွေနဲ့ပတ်သက်လို့အဓိကကြွမ်းကျင်တဲ့သူ Greg Shannonman ကတော့ 5G ကွန်ရက်ဖြန့်ဖို့တက်ဆင်ပေးတဲ့ကုမ္ပဏီတွေရော 5G ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေပါ 5G ကိုသုံးလို့ဘာတွေထူးမလဲဆိုတာတည်တည်ချာချာရှင်းပြဖို့လိုမယ်လို့ပြောတဲ့ရှက
်။ You have to show what the user benefit is and I think right now this is still being worked out.Exactly what that is
အသုံးပြုသူတွေအတွက်ဘယ်လိုအကျိုးရှိမှာလဲဆိုတာပြဖို့လိုပါတယ်လောလောဆယ်မှာတော့ 5G ကနေဘယ်လိုအကျိုးတွေရနိုင်မလဲ 5G သုံးလို့ရတဲ့ပစ္စည်းတွေကနေသုံးတဲ့သူတွေကိုဘာတွေပေးနိုင်မလဲဆိုတာကိုလေ့လာနေကြတဲ့အစ်စ်မှာပဲရှိနေပါသေးတယ်ဝန်ဆောင်ကဘယ်လောက်ယူမလဲ data plan ဈေးကိုရောဘယ်လိုသတ်မှတ်မှာလဲဆိုတာချိန်နေကြတော့မှအစပိုင်းတော့ LTE အတွက်ယူတဲ့ဝန်ဆောင်ကနေတိတ်မကွာတော့ပါဘူး 5G ကွန်ရက်နဲ့ပတ်သက်လို့အခုလိုစဉ်းစားသတ်မှတ်မယ့်ကိစ္စတော်တော်များများရှိနေပါသေးတယ်
Smartphone ဆက်သွယ်ကုမ္ပဏီတွေက 5G မြန်လုံးမြင့် internet ဝန်ဆောင်မှုပေးမယ်လို့ကြေညာထားကြတာခုနှစ်ထဲမှာတော့တကယ်ပေးနိုင်တော့မှာပါ။ဒါပေမဲ့လည်းလူတိုင်း 5G ရဲ့အကျိုးကိုအတိုင်းအတာပြည့်ဝခံစားနိုင်ကြဖို့ကတော့နှစ်တွေကြာလိမ့်အောင်ပဲမဆွေမှာ
။တေချာရာကတော့ဒီဈေးကြီးတဲ့နောက်ဆုံးပေါ် 5G ပစ္စည်းတွေကိုသုံးနိုင်ကြသူတွေကတော့ 5G ရဲ့ထူးခြားမှုကိုအရင်ဆုံးအသုံးချနိုင်ကြမှာပါ။ဒါပေမဲ့အများစုအတွက်ကတော့ 4G LTE ထက်ကို internet ဆက်သွယ်မှုအစ20ပိုမြန်မယ်လို့ဆိုရဲ 5G ကွန်ရက်ကိုလက်တွေ့သုံးနိုင်ဖို့ကအချိန်ကြာနိုင်ပါသေးတယ်ရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်။အခုမတ်ရေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာကိုလည်းနှားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းတော်မှာတော့နာမည်ကျော်အဆိုတော်ရှက်ကီးယားတယောက်ဘာဖြစ်လို့တရားစွဲခံရတာပါလဲပြီးတော့အမေရိကန်သမ္မတဟောင်း George W. Bush ရဲ့သမီး Jenna Bush အမေရိကန်ရုပ်သံလိုင်းတစ်ခုရဲ့နာမည်ကျော်အစီအစဉ်ကိုတင်ဆက်ခွင့်ရမှာပါဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာကိုပြောပြပေးသွားပါမယ်ရှင်ကမ္ဘာကျော်အဆိုတော်ကိုလံဘီယာနိုင်ငံသူရှက်ကီရာဟာသူပေးဆောင်ရမယ့်အခွန်ယူရို14သန်းခွဲအမေရိကန်ဒေါ်လာနဲ့ဆိုရင်တော့16သန်းခွဲပေးဆောင်ဖို့ပြက်ကွက်မှုနဲ့ဇွန်လမှာတရားရုံးကိုလာဖို့ဆင့်ခေါ်ထားကြောင်းစပိန်နိုင်ငံကက်တလိုနီးယားဒေသကတရားရုံးတစ်ခုကဖေဖော်ဝါရီလ26ရက်နေ့မှာပဲပြောလိုက်ပါတယ်။ဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့သူ့ကိုတရားရုံးကဆင့်ခေါ်လာပို့ခဲ့ကြောင်းသူတို့ကထုတ်ပြောသွားတာဖြစ်ပါတယ်။ရှက်ကီရာအိမ်မှာနေခဲ့တဲ့2012ခုနှစ်နဲ့2014ခုနှစ်ကြားကာလအတွင်းဝင်ငွေကုန်ကိုမပေးဆောင်ထားဘူးဆိုပြီးတော့ပြီးခဲ့တဲ့ဒီဇင်ဘာလမှာသူ့ကိုတရားစွဲခဲ့တာဖြစ်ပါတယ်။သူ့ရဲ့ရှေ့နေတွေကတော့2015မတိုင်ခင်အိမ်မှာသူမနေခဲ့ဘူးပြီးတော့သူပေးရမယ့်အခွန်အောက်တွေအလုံးတွေလည်းပေးဆောင်ပြီးဖြစ်ကြောင်းပထမဆုံးပြီးတော့ဆွေးဆွဲမှုတွေထွက်လာကြတဲ့ကကြေညာချက်ပြန်ထုတ်တာပါ။Hipstone line တချင်းတို့လို clandestino တချင်းတွေနဲ့ကဘာကျော်တဲ့ Shakira ဟာသူ့ရဲ့ရည်စားဘာစီလိုနာဘောလုံးအသင်းက Gerard Piqué နဲ့မကြာခဏလိုက်ပြီးတော့ဘောလုံးပွဲကြီးတက်ပါတယ်။သူတို့နှစ်ယောက်ကအဲဒီကအိမ်မှာနေပြီးတော့ကလေးနှစ်ယောက်ရှိပါတယ်။အခုလိုမျိုးနာမည်ကျော်တွေအခွန်ရှောင်မှုနဲ့ Spain တရားရုံးကအရင်တုန်းကလည်းတရားရွှဲခဲ့ပူတာပါ။Gerard Piqué နဲ့တူတူဘာစီလိုနာမှာကဲနဲ့ Argentina ဘောလုံးသမား Messi နဲ့သူ့ရဲ့အဖေကို2016ခုနှစ်တုန်းက Euro 4သန်းကျော်အခွန်ရှောင်မှုနဲ့ဒဏ်ငွေရိုက်ခဲ့ပြီးတော့ပေးဖို့ပြက်ကွက်တဲ့အခွန်ငွေရောအတိုးရောအရင်မှစုစုပေါင်းပေးခန့်ယုံနေမကဒဏ်ငွေတက်တက်ဖြစ်နေ Euro 2သိန်းခွဲတန်ရိုက်ခဲ့တာပါ Real Madrid အသင်းကနေအခုဒီနေ့မှာ Juventus အသင်းကိုပြောင်းသွားတဲ့ Portuguese ဘောလုံးသမား Cristiano Ronaldo ကိုလည်းအခွန်ရှောင်မှုနဲ့ January 22ရက်နေ့တုန်းကပဲ Euro 19သန်းနီးပါးဒဏ်ငွေချခဲ့ပါတယ်ရှင်ဗြိတိန်နိုင်ငံမှာအလစ်စဘက်ဘီယမာကြီးရဲ့မြေ မင်းသားဟယ်ရီနဲ့မနစ်ကပဲလက်ထပ်လိုက်တဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်ကတည်ဆုံးသွားပြီဖြစ်တဲ့သူ့ရဲ့ရောက်ခမဝေလာမင်းသမီးဒါယာနာလိုပဲနှောက်ယှက်ခံနေရတယ်လို့ဟောလိဝုဒ်မင်းသားကြီးဂျော့ချ်ကလူးနီကပြောလိုက်ပါတယ်။သူ့ရဲ့ရောက်ခမဝေလာမင်းသမီးဒါယာနာဟာလည်းနောက်ခါနေပြီးပပါရာဇီသတင်းတောက်တွေအတင်းလိုက်လို့ဒရိုင်ဘာကကားအမြန်မောင်းပြေးရာကနေကားမောက်ပြီးတော့တည်ဆုံးသွားခဲ့တာဖြစ်ပါတယ်။အခု success မျိုးသားကြော်လို့ခေါ်တဲ့မေဂန်မာကယ်ကကိုဝင်ကြီးနဲ့ဖြစ်ပြီးသူ့ရဲ့နောက်ကိုမီဒီယာတွေကနှင်းညမပြတ်လိုက်နေတာပါ။မင်းသားဟယ်ရီနဲ့မေဂန်ရဲ့မင်္ဂလာပွဲကိုသူ့ဇနီးနဲ့ဇုံတွေတက်ရောက်ခဲ့တဲ့ဂျော့ချ်ကလူးနီကမေဂန်မာကယ်နောက်ကိုမီဒီယာတွေတစ်ချိန်လုံးလိုက်နေကြတာလုံးဝကိုလေးစားမှုမရှိဘဲနဲ့ထင်တယ်လို့မီဒီယာထဲမှာရေးသားဖော်ပြနေကြတာတွေလုံနေပါတယ်လို့ဩစတြေးလျနိုင်ငံတို့ WHO မဂ္ဂဇင်းနဲ့မေးမြန်းခန်းမှာကလူးနီကပြောပါတယ်ဒီမျိုးသမီးကခဏလကိုဝင်ကြီးနဲ့ဒါကိုနောက်ကတစ်ချိန်လုံးလိုက်ပြီးရေးနေကြတာဒါအနာကိုလှုပ်တုံးရလို့ပဲသမိုင်းတစ်ပတ်ပြန်လဲတာတွေ့ရပါတယ်လို့ဂျော့ချ်ကလူးနီကပြောပါတယ်အရင်တစ်ပတ်တုန်းကဆိုရင်မေဂန်မာကယ်ကသူနဲ့မပြေလည်တဲ့အဖေဖြစ်သူစီကိုရေးထားတဲ့ပုံကိုရေးစာကိုမီဒီယာတွေကဖော်ပြခဲ့တာပါဒါနဲ့ပတ်သက်လို့မင်းသားကလူးနီကဒါဘလောက်စိတ်ပြည့်စရာကောင်းလဲဆိုတာကျွန်တော်သိပါတယ်သမီးကနေပြီးအဖေစီကိုရေးတဲ့စာကို TV မှာပြတယ်အဲ့တော့သူတကယ်ကိုနှစ်ဖူးတွေတူတွေကြုံနေရတာကတကယ်ကိုတာဝန်ယူမှုမရှိဘဲနဲ့ပြစ်စလက်ခတ်လုပ်တဲ့ဖြစ်ရတွေပါအဲ့လောက်လုပ်ပြတာကိုကျွန်တော်အန့်ကိုအော်ရောလို့ဂျော့ချ်ကလူးနီကပြောပါတယ်အရင်လားတော့ကဆိုရင်မေဂန်ဟာသူနဲ့ပတ်သက်ပြီးတော့မဟုတ်မှန်ပြောကြတာတွေအားလုံးဝိုင်းပြီးတော့အနိုင်ကျင့်ကြတာတွေနဲ့ကြုံနေရတာမလို့သူ့အတွက်ရောသူ့ဘိုက်ထဲကကလေးအတွက်ပါစိုးရိမ်နေမိတယ်လို့မေဂန်ရဲ့တငယ်ချင်းတွေက People Magazine ကိုပြောပါတယ်2016ခုနှစ်မင်းသားဟယ်ရီနဲ့မေဂန်တို့ကြိုက်နေကြတယ်ဆိုတဲ့သတင်းထွက်လာပြီးတော့မကြခင်မှာပဲမင်းသားဟယ်ရီကလည်းရှာရှာပပကြေညာချက်ထုတ်ပြီးတော့မေဂန်ရဲ့ကိုယ်ပိုင်လွတ်လပ်ခွင့်ကိုလေးစားပေးကြဖို့တောင်းဆိုခဲ့ပါတယ်မင်းသားဟယ်ရီနဲ့သူ့ရဲ့အကူဖြစ်သူဗရစ်စာထီနန်းအမွေကိုနံပါတ်1နေရာကဆက်ခံတဲ့မင်းသားဝီလျံတို့နှစ်ဦးကသူတို့ငငယ်ကသူတို့မိခင်ဒါယာနာမီဒီယာရဲ့နှောက်ယှက်မှုကြောင့်တေဆုံသွားရပြီးကြတဲ့ကမီဒီယာနဲ့သူတို့ညီကိုနှစ်ဦးတိတ်ပြီးတော့အဆင်မပြေတာဖြစ်ပါတယ်အမေရိကန်သမ္မတဟောင်းဂျော့ချ် W. Bush ရဲ့သမီးဂျန်နာ Bush ကိုအမေရိကန် NBC ရုပ်သံလိုင်းကသူတို့နာမည်ကျော် Today အစီအစဉ်မှာပူရဲအစီအစဉ်တင်ဆက်သူဖြစ်နေခန့်လိုက်ပါတယ်။သူဒီ AP လောက်ကစပြီးတော့အဲ့ဒီ show အတွက်အလုံးလုံးမှာပါ။ Today အစီအစဉ်ဟာနေ့သစ်တစ်နေ့အတွက်ထိတ်ဆုံးရောက်သတင်းတွေကအစမိုးလေဝသနဲ့ lifestyle လူနေမှုဘဝစိတ်ဝင်စားစရာသတင်းမျိုးစုံအကြောင်းအရာမျိုးစုံကို၄နာရီကြာပြောကြဆိုကြဆွေးနွေးကြတဲ့အစီအစဉ်ဖြစ်ပြီးတော့စကားဝိုင်းပြောကြဆွေးနွေးကြအရေးကြမောကြနဲ့ပေါ့ပါပုံနဲ့တင်ဆက်ပေးထားပါတယ်။ဂျန်နာကဒီ Today Show နဲ့တိတ်တောင်စိမ့်လာသူမဟုတ်ပါဘူး။သူက MBC ရဲ့ရုပ်သံသတင်းထောက်လုပ်ခဲ့တာကြားပြီးဖြစ်ပြီးတော့ Today Show မှာလည်းမကြာခဏဆိုလို့ကဏ္ဍဆောင်ကနေပါဝင်ခဲ့ဘူးတာပါ။သူတင်ပြတဲ့သတင်းတွေနဲ့အကြောင်းအရာတွေကိုကြည့်မယ်ဆိုရင်ဂျန်နာရဲ့သတင်းနောက်ပိုးကိုတွေ့နိုင်ပြီးတော့သူ့ရဲ့ဟာတညာကလည်းတူလာတဲ့ Texas ပြည်နယ်အရွယ်လောက်ကြီးပါတယ်လို့ NBC သတင်းဌာနကဥက္ကဋ္ဌကပြောပါတယ်။သူတို့ NBC ရဲ့ Today အစီအစဉ်နဲ့အပြိုင်ဆိုရင်တော့ ABC ရုပ်သံရဲ့ Good Morning America အစီအစဉ်ရှိပြီးတော့အဲ့ဒီအစီအစဉ်ကလည်းအခုလက်ရှိမနေ့အစောထုတ်လွှင့်ခြင်းကိုပို့ပြီးတော့အချိန်တိုးလိုက်ပါတယ်ရှင
် Hey y'all's friend I gotta tell you something Oh yeah I wanna be a celebrity yeah
ဒီတက်တဲ့အောင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna save
my life. မအေးသနာကျော်ရဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သူယုံကြည်ရစီစဉ်မှာတော့အမေရိကန်နိုင်ငံမှာနေထိုင်ပြီးခရီးသွားဝန်ဆောင်မှုလုပ်ငန်းတစ်ခုမှာအလုပ်လုပ်နေတဲ့မတ်ယူဝင်းထွန်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
လာပါရှင်ကျမကတော့အသက်ရှင်တဲ့ဖျားကိုကူးကွယ်တဲ့ခရီးရန်ဘာသာဝင်တူဖြစ်ပါတယ်ဒီနေ့သူယုံကြည်ရာအစည်းအဝေးမှာကျမဘဝတလျှောက်ယုံကြည်ရာတွေထဲကအချက်တစ်ခုကိုပြောပြချင်ပါတယ်အဲ့ဒါကတော့ကိုယ့်ကိုယ်ကိုဦးစားပေးတတ်တဲ့ self center ဖြစ်နေတဲ့စိတ်ကလေးကိုအများနဲ့ညှိနှိုင်းနေထိုင်နိုင်ရန်အလုံးမှာပဲဖြစ်ဖြစ်ဘဝမှာပဲဖြစ်ဖြစ်ပိုပြီးပျော်ရွှင်အောင်မြင်နိုင်တယ်ဆိုတဲ့အကြောင်းပါပဲ အများနဲ့ညှိနှိုင်းနေထိုင်မှုအနုပညာလို့ပြောရင်လည်းရမယ်ထင်ပါတယ်။ဂီတဒုရယာတစ်ခုကိုတီးတဲ့အခါမတီးခင်ကျိုးညှိအတန်ဆန်းကြရပါတယ်။လူဘဝကလည်းဒီလိုပါပဲ။အထူးသဖြင့်အလုပ်ခွင်ထဲမှာတစ်နေ့အနည်းဆုံး၈နာရီလောက်အလုပ်တူတူလုပ်ကြတဲ့လုပ်ဖော်ကိုင်းပွဲတွေဆိုရင်လည်းအဆင်မပြေတဲ့ပြဿနာလေးတွေဆိုတာအများကြီးရှိနေမှာပါ။နှစ်ဦးနှစ်ဖက်ညှိကြနှိုင်းကြဖြေလျောင်ဖြေရှင်းနိုင်ကြရင်အဲ့ဒီအလုပ်ခွင်ကပျော်စရာကောင်းလာနိုင်ပါတယ်။ကိုကတော့မွေးကလေးကဒီလိုပဲမပြောင်းတက်ဖို့မပြင်ကျင်ဘူးဆိုတဲ့လူမျိုးရှိလာရင်ခဲခဲတွေကပိုပြီးတော့ကြီးလာနိုင်ပါတယ်။ဒီနေရာမှာအရေးကြီးတဲ့အချက်တစ်ခုကိုဝေမျှချင်ပါတယ်။အဲ့ဒါကတော့နားထောင်နိုင်တဲ့နားလည်ပေးနိုင်တဲ့အရေးချင်းပါပဲ။ကျမဘဝရဲ့ဘဝတစ်ချောင်းအလုတ်ခွင်နဲ့ပညာရေးလူမှုရေးတိုင်ဝမ်ကရခဲ့တဲ့အတွေ့အကြုံတွေအရနားထောင်ပေးနိုင်တဲ့အရေးသွေးဟာသက်အရေးကြီးပါတယ်လူတွေပြောချင်တာကများလာရင်တစ်ဖက်ကပြောတာကိုနားမဝင်နိုင်ဖြစ်တတ်ပါတယ်မိသားစုဘဝမှာလည်းဒီလိုပါပဲသွေးရင်သားရင်တွေဖြစ်နေပေမဲ့လို့ညှိဖို့နှိုင်းဖို့လိုတဲ့အခြေအနေတွေကတော့အများရှိနေမှာပါနိုင်ငံတစ်နိုင်ငံဟာလည်းမိသားစုတစုလိုပါပဲပြည်နယ်ပြည်မမတူတဲ့ဒေသတွေမှာကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတွေနဲ့အတူတူစုပေါင်းနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးတွေကြားထဲမှာသဘောမတူတဲ့ပြဿနာတွေခြားနားတဲ့အမြင်တွေကတော့အမြဲမလွဲမသွေရှိနေမှာပါဒါကိုလေစောင်းကျိုးညှိတယ်လို့အပေးအယူ short နဲ့လုပ်ရင်ဖြေရှင်းကြရမှာပါဒါကြောင့်မို့လို့လူအတိုင်းဝမ်းမှာသဟဇာတာဖြစ်ဖို့ညှိနှိုင်းဆောင်ရွက်မှုတွေနဲ့ဖြေလျှော့ပေးနိုင်ကြမယ်ဆိုလို့ရှင်ပြဿနာတော်တော်များများကိုပြေလည်အောင်ဖြေရှင်းနိုင်ကြမယ်လို့ယုံကြည်ပါတယ်ကျေးဇူးတင်ပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မနေ့ဖန်အင်္ဂါနေ့မနေ့ပိုင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190တို့ကပါတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်VOA American တန်ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မုံကပြောပြပေးပါဦးမယ်ရှင
်မနက်ကရခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေကြောင့်မြန်မာတာဝန်ရှိသူတွေကို ICC နိုင်ငံတကာတရားရုံးမှာရာဇဝတ်မှုနဲ့စစ်ဆေးအရေးယူဖို့အတွက် OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတညီတညွတ်တည်းဆုံးဖြတ်ခဲ့ပါတယ်။ Arab စော်ဘောများပြည်တော်စု UAE မှကျင်းပနေတဲ့46ကြိမ်မြောက် OIC နိုင်ငံသားရေးဝန်ကြီးများအစည်းအဝေးနောက်ဆုံးရက်မှာအခုလိုဆုံးဖြတ်ခဲ့ကြတယ်လို့ Bangladesh နိုင်ငံသားရေးဝန်ကြီးဌာနဘက်ကတနင်္လာနေ့မှာထုတ်ပြန်တာပါ။ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့လူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ဖွဲ့စုံစမ်းတယ်လို့နိုင်ငံတကာကဆွဆွဲချက်တွေဟာအခြေမြစ်မရှိဘူးလို့တောက်လျှောက်ညှင်းဆန်ပါတယ်။စီးရီးယားနိုင်ငံမှာ IS စစ်သွေးကြွတွေတင်ပိုက်ထားစေနောက်ဆုံးချန်ဒေတာအပေါ်အမေရိကန်ပံ့ပိုးထားတဲ့တပ်ဖွဲ့တွေထိုးစစ်ဆင်တိုက်နေတာ3ရက်ကျော်ကြာပြီဖြစ်ပေမဲ့မြို့ရဲမှာရဲသားတွေရှိနေသေးတာကြောင့်တိုက်ခိုက်မှုအရှိန်တက်ထားတယ်လို့ပြောပါရယ်ဘန်ကူးစ်မြို့မှာ IS တွေကရဲသားတွေကိုလူသားဒိုင်းတပ်ဖွဲ့အုံပြုနေတဲ့အတွက်တိုက်ခိုက်မှုတွေကိုခက်ဖြည်းဖြည်းလုပ်နေတယ်လို့ SDF တပ်ဖွဲ့ပြောခွင့်ရသူက Twitter လူမှုကွန်ရက်ပေါ်ကနေကြေညာခဲ့ပါရယ်အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အဲလဘားမားပြည်နယ်မှာတနင်္ဂနွေနေ့တုန်းကအင်အားဖြင့်42မောင်းတိုက်ခတ်မှုကြောင့်23ယောက်ထက်မနည်းသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ရာသီဥတုဆိုးဝါးနေချိန်မှာ42မောင်းနှစ်ခုထက်မနည်းတိုက်ခတ်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာအင်ဂျီရိုနဲ့တရားရေးဌာနတာဝန်ရှိသူတွေအပါအဝင်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်နွယ်နေသူအယောက်60နဲ့ပတ်သက်တဲ့အချက်အလက်တွေကိုအောက်လွှတ်တော်တရားရေးကော်မတီကတောင်းဆိုဖို့စီစဉ်နေပါတယ်။သမ္မတရဲ့အကြီးဆုံးသားဒေါ်နယ်ထရမ့်ဂျူနီယာအပြင်နိုင်ငံတကာထရမ့်စီးပွားရေးလုပ်ငန်းတွေရဲ့ဗန္ဒာရေးမှူးချုပ်တို့နဲ့ဆိုင်တဲ့ဆာရွက်ဆိုင်ရာတွေကိုလွှတ်တော်ကစစ်ဆေးခြင်းနဲ့လို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌက ABC ရုပ်သံနဲ့မေးမြန်းကမ်းမှာပြောကြားသွားပါရရှင်။
တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Patrick Gaya ဖြစ်ပါတယ်ရှင်။အခုညထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစားဆုံးတို့ကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုက်ဒိုမီတာ25 32အပြင်လိုက်လက်မီတာ190တို့ကနေနားဆင်နိုင်ကြပါတယ်ရှင်။
This program has come to you from the Voice of America, Washington.